Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ25ရက်တနင်္လာနေ့မနက်ဖြန် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ32.40 ကိုအပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ဂျာမနီတို့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အင်္ဂလာမာဂရက်ရဲ့ပါတီနဲ့မဟာမိတ်ပါတီတို့မဲအများစုရတာကြောင့် Miss Marker တက်တန်း၄ချိန်ဆက်တိုက်ဝန်ကြီးချုပ်ဖြစ်ဖို့တရားသလောက်ရှိနေပါပြီ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ညာကလေးငယ်ဒုက္ခသည်တွေအတွက်အကူအညီတွေဒါကာမျိုးတော်ကိုရောက်သွားပြီလို့ UNICEF ကပြောပါတယ်။ ARC အကြံဖက်အဖွဲ့ကတက်သွားတယ်လို့ဆိုတဲ့ဟိနူဘာလာဝင်28ဦးရဲ့ရုပ်အလောင်းတွေကိုတနင်္ဂနွေနေ့မှာရှာတွေ့တယ်လို့တပ်မတော်ကောင်ရေးဦးစုချုပ်ယုံကသတင်းထုတ်ပြန်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုနှစ်ခင်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကြောက်စိမ့်ထွက်ရဒေတာတခုဖြစ်တဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တွေစခန်းချတယ်ဆိုတဲ့အကြောင်းပြချက်နဲ့နန်စီပန်ရွာကနာကိုဒီစီနက်ဆန်အများပြတည်ယူခွင့်ပိတ်ပင်ထားပါဗျ။ဟာ
သူဘရူမုံကြီးကဆိုစက်တင်ဘာလ2ရက်နေ့လောက်မှာစပိတ်တာ။အခုကျွန်တော်တို့ဒီနန်စီပန်ပိတ်တာတော့14ရက်နေ့ကပိတ်တာ။အခုဘဒူမုံဟိုတနိုင်းအထက်ကိုတနိုင်း
ကခန်တီမြို့ကန်တူရဲ့ပြောပြချက်နဲ့အတူနားဆင်ရမှာပါမြန်မာဒီမိုကရေစီရေးစုနေကမှာတော့ရခိုင်ပြည်နယ်တဲကပြိပက္ခဖြစ်ရရမှာနေထိုင်သူတွေအတွက်အကူအညီပေးရမှာမျက်မျက်တာတာဖြစ်ဖို့လိုကြောင်းနဲ့စိန်ခေါ်မှုတွေကိုကြော်လွှားဖို့ကြိုးပမ်းနေတဲ့အကြောင်းတွေပြောပြထားတဲ့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့ VOA တီးတန့်မေးမြန်းခန်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရမှာပါအခုရင်ဆုံးတော့တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းလှိုင်တို့ကကြေညာပါမယ်ရှင်
ဂျာမနီထူထူရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အင်္ဂလာမာဂရက်ဟာ၄ချိန်မြောက်တက်တန်းအတွက်ထပ်ပြီးအနိုင်ရသွားပါတယ်။လွန်ခဲ့တဲ့3လမှာမဲဆွယ်စည်းရုံးပွဲတွေစတင်ကြတဲ့ကဒီလိုရလတ်ထွက်လာမယ်ဆိုတာကိုတော့ခံမှန်းထားခဲ့ကြပြီသားပါ။ဒါပေမဲ့လည်းဝန်ကြီးချုပ်မာဂရက်ရဲ့အာနာယခရစ်စတန်ဒီမိုကရက်စီပါတီဟာခံမှန်းခဲ့တာတဲ့မဲရည်အတွက်ရော့သွားပြီးလက်ရဇွန်ပါတီကတော့ခံမှန်းထားတာတဲ့မဲရည်အတွက်ပိုရတဲ့ပုံရှိပါတယ်။မဲယုံထွက်ကောက်ယူတဲ့စစ်တမ်းတွေပေါ်မှာအခြေခံပြီးမဲယုံနေပိတ်ပြီးတိတ်မကြခင်မှာထုတ်ပြန်တဲ့ပုံမှန်အဖြစ်အတော်လေးယုံကြည်လို့ရတဲ့ခံမှန်းချက်တွေအရမစ်မာဂရက်ရဲ့အာနာယခရီးယန်ဒီမိုကရက်တစ်ယူနီယံ CDU နဲ့သူတို့ရဲ့မိဖက်ပါတီခရီးယန်ဆိုရှယ်ယူနီယံ CSU ပါတီနှစ်ယောက်ပေါင်းကမဲရည်အတွက် 32.500 ခန့်လုံးရပါတယ်။ဒါကြောင့်လဲမစ်မာဂရက်ဟာဒုတိယကမ္ဘာစစ်ပြီးခဲ့တဲ့ကဆိုရင်တက်တန်းလေးချိန်ဆက်တိုက်ဝန်ကြီးချုပ်ဖြစ်သူ3ဦးထဲမှာ2ဦးပါဝင်ဖြစ်သွားတော့မှာပါ။စစ်တမ်းကောက်ယူသူတွေက CDU CSU ပါတီနှစ်ယောက်ပေါင်းမဲရည်အတွက် 36 ခန့်နဲ့ 39 ရာခိုင်နှုန်းထိရမယ်လို့ခန့်မှန်းခဲ့ကြတာပါ။CDU ပါတီရတဲ့မဲရည်အတွက်ကနေသွားပြီးဂျာမနီနိုင်ငံရဲ့အငင်းပွားပွဲလက်ရာဇွန်လူအများကြိုက် Alternative for Germany လို့ခေါ်တဲ့ PFD ပါတီကခံမှန်းထားတဲ့မဲပူရသွားတာကြောင့် Miss Marker ရဲ့အောင်ပွဲဟာအပြည့်အဝဖြစ်တဲ့အနေအထားမျိုးတော့မဟုတ်ပါဘူး AFD ပါတီဟာဂျာမန်လွှတ်တော်မှာအမှန်နေရာရဖို့လိုအပ်တဲ့900ခန့်လုံးမဲအရည်အတွက်ကိုအသားလေးပဲကျော်ပြီး 73.400 ခန့်လုံးအထိရမယ်လို့မဲယုံထွေကောက်ယူတဲ့စစ်တမ်းတွေကပြနေပါတယ
်အမေရိကန်ပြည်ထောင်စုအတွင်းအားကစားပွဲတွေမစခင်နိုင်ငံတော်တချင်းဆိုတဲ့အခါအာဂဒသမားတွေရောပွဲကြည့်ပြည်သက်တွေပါမတ်တက်ရပြီးအယူသိပေးကြတဲ့အလေအထားရှိရာကလွန်ခဲ့တဲ့နှစ်ပိုင်းအတွင်းကစလို့ကစားသမားတချို့ကအဲ့ဒီလိုလောက်တာကိုကန့်ကွက်တဲ့အနေနဲ့ဒူးထောက်ထိုင်ချတဲ့အစဉ်လာကိုစတင်ခဲ့တာကြောင့်အဲ့ဒီလိုလောက်ကြသူတွေကိုအသင်းကနေထုတ်ပြဖို့သမရထွန်းကတောက်ချနေမှာပြောကြလိုက်တာကိုဆန့်ကျင်ပြီး National Football League NFL လို့ခေါ်တဲ့ American Football အာဂစားအသင်းတွေကဒါဇင်နဲ့ချီတဲ့ကစားသမားတွေနီးပြတွေအသင်းပိုင်ရှင်တွေဟာတင်းနှင်းငွေတွေကဒူးထောက်တာလက်ချင်းချိတ်ဆက်တာတွေကိုပြုလုပ်ကန့်ကွက်ခဲ့ကြပါတယ်။အမေရိကန်လူမှုအတန်းဝိုင်းကလူနည်းစုတွေအပေါ်နှိမ်ချဆက်ဆံတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်တချင်းဆိုတဲ့အချိန်မှာ NFL ကစားသမားတအူးကမနစ်ကဒူးထောက်ဆန္ဒပြတဲ့အစဉ်လာဆက်တင်ခဲ့တာမှာနောက်ပိုင်းမှာအကစားသမားအတော်များများကလည်းသူ့ရဲ့လောက်ရက်ကိုထောက်ခံတဲ့အနေနဲ့နိုင်ငံတော်တချင်းဆိုတဲ့အချိန်မှာဒူးထောက်တာတွေပြုလုပ်ခဲ့ကြပါတယ်။အခုနှစ်မှာလည်းဒူးထောက်ဆန္ဒပြတာတွေဆက်လက်ပြုလုပ်လာနေကြတာကြောင့်အဲ့ဒီလူတွေကိုအသင်းကထုတ်ပြဖို့အလုပ်ဖြုတ်ပြဖို့တမရထရမ့်ကတောက်ကြနေမှာပြုလုပ်တဲ့လူမှုဟောပြောပွဲတစ်ခုအတွင်းပြောကြားလိုက်တဲ့အပေါ် NFL သားမကပဲတခြားအကစားသမားတွေကလည်း Twitter လူမှုကွန်ရက်အပါအဝင်သတင်းမီဒီယာတွေမှာပါတုံ့ပြန်ပြောဆိုလာကြပါတယ်။တနင်္ဂနွေကပြုလုပ်တဲ့ NFL အကစားပွဲတွေအတွင်းကစားသမားပေါင်း130လောက်ဆန္ဒပြတဲ့အထက်မှာပါဝင်ခဲ့ကြတယ်လို့ AP သတင်းမှာဖော်ပြထားပါတယ်။သမရအနေနဲ့သွေးကွဲစေတဲ့ဇာတ်မျိုးပြောကြခဲ့ကြောင်းဆန္ဒပြမှုမှာပါဝင်သူအများစုဟာလူမဲအကစားသမားတွေဖြစ်ကြပြီးသူတို့ရဲ့ယုံကြည်ချက်ပေါ်လေးစားမှုပြသဖို့သမရအနေနဲ့ပြက်ကွက်ခဲ့ကြောင်း NFL အဖွဲ့ကသမရထောက်ကိုဝေဖန်လိုက်ပါတယ်။
လီဗီးယားနိုင်ငံမှာအမေရိကန်ပြည်ထောင်စုကအတိအကျပြစ်မှတ်ထားတဲ့ခဲ့မှုအတွင်း IS သွေးကြွ18ယောက်သေဆုံးသွားတယ်လို့တာဝန်ရှိသူတွေကတနင်္လာနေ့မှာပြောပါတယ်။လီဘျား National Accord အစိုးရအဖွဲ့နဲ့မဟာမိတ်တပ်ဖွဲ့တွေကြားညှိနှိုင်းပြီးလီဘျားနိုင်ငံမှာ ISIS အဖွဲ့ရဲ့တဲကန်ဒါရဒဲကစခန်းတစ်ခုကိုစက်တင်ဘာလ22ရက်တောက်ကြနေ့ကလေကြောင်းကနေအတိအကျပြစ်မှတ်ထားတိုက်ခိုက်မှု6ကြိမ်လုပ်ခဲ့တဲ့အကြောင်းအာဖရိကဒေသဆိုင်ရာအမေရိကန်ကုတ်ကဲမှုစစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။လက်နက်ကိုင်တွေကိုနိုင်ငံကနေအထုတ်အသွင်းလို့ရွှေ့ပြောင်းဖို့တိုက်ခိုက်မှုတွေကိုစီစဉ်ဖို့လက်နက်ခရမ်းတွေတူလောင်ဖို့ဒီစခန်းကို IS တွေကအသုံးပြုခဲ့တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။အဲဒီတိုက်ခိုက်မှုတွေကိုလီဘျားစစ်ဖက်နဲ့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်ပါတယ်
။စီးရီးယားနိုင်ငံအတွင်းက IS အစ္စလာမစ်စစ်သည်ကြွတွေကိုတိုက်ခိုက်နေတဲ့သူတို့ရဲ့ဗိုလ်ချုပ်တယောက်တိုက်ပွဲကျသွားကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။IS အဖွဲ့ဘက်ကပြစ်လိုက်တဲ့ပုံစံထိပ်ပြီးတမဟာမှုဗိုလ်ချုပ်ကြီးဖလာရီအဆာပေါ့ဖ်ကြာဆုံးသွားကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့ပြောကြားချက်ကိုကိုးကားပြီးဒေသတွင်းသတင်းမီဒီယာတွေမှာဖော်ပြပါတယ်။ဗိုလ်ချုပ်ကြီးအဆာပေါ့ဟာတရက်အဇူမြို့လွတ်မြောက်ရေးစစ်စင်ရေးတွေမှာစီးရီးယားအစိုးရတပ်ဖွဲ့တွေကိုအကြံပေးအဖြစ်တာဝန်ထမ်းဆောင်နေတာလို့ဆိုပါတယ်။အီရန်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့တရက်အဇူခရိုင်ဟာရေနံနဲ့တဘာဝဓာတ်ငွေတွေပေါ်ကျော်သွားတဲ့ဒေသဖြစ်ပြီး IS အဖွဲ့အာဏာကြီးထွားလာရေးအတွက်အဲ့ဒီဒေသကဗန္ဒာငွေတွေအဓိကရရှိခဲ့တာလို့ဆိုပါတယ်။ဒီတော့တွင်တရက်အဇူမြို့ရဲ့မြောက်ဘက်ပိုင်းမှာရှိပြီးရခာမြို့ရဲ့တောင်ပိုင်းမှာရှိတဲ့မာဒန်ဆိုတဲ့မြို့ကိုစီးရီးယားအစိုးရတပ်ဖွဲ့တွေကပြန်လည်သိမ်းပိုက်လိုက်ကြောင်းစီးရီးယားသတင်းမီဒီယာတွေမှာဖော်ပြပါတယ်။
UAE ဗီရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
ဒီကနေ့တနင်္လာမနေ့ဖက်သတင်းများကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်ထောင်ပေါင်းများစွာနဲ့သူတို့မိသားစုတွေအတွက်ကုလသမဂ္ဂကလေးသင်ငယ်များရောင်းမငွေအဖွဲ့ UNICEF ရဲ့အရေးပေါ်အကူအညီတွေဒါကာမြို့တော်မှာရောက်သွားပါပြီ။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားသူတွေလို့ပြောတဲ့အဲ့ဒီဒုက္ခသည်တွေကိုမြန်မာအစိုးရကတော့ရိုဟင်ဂျာလို့မခေါ်ဘဲရခိုင်ပြည်နယ်ကမွတ်စလင်များလို့သုံးလုံးပြောဆိုသလိုမြန်မာလူထုအများစုကလည်းဘင်္ဂလီဆိုပြီးတော့သုံးဆပြောဆိုကြပါတယ်။ဒီမန်နိုင်ငံကိုပင်ဟေဂင်မြို့ကနေထွက်သွားတဲ့ကုန်တင်လေယာဉ်ပေါ်မှာရေတန့်ဆေးပြားတွေမိသားစုတန်ရှင်ရေးပစ္စည်းတွေရေနဲ့မိန်လာဆိုင်ရာပစ္စည်းတွေပလတ်စတစ်အမိုးကားတွေကလေးတွေအတွက်ကစားစရာတွေနဲ့တခြားပစ္စည်းတန်တရာပါသွားပါတယ်။ရိုဟင်ဂျာဒုက္ခသည်ကလေးငယ်ခံမှန်းကြီး2သိန်းခွဲလောက်အတွက်အရေးပေါ်လိုအပ်နေတဲ့အကူအညီတွေကိုအခုရောက်သွားတဲ့ပစ္စည်းတွေနဲ့ဖြည့်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားသူပေါင်းဟာကလေးငယ်တွေအပါအဝင်လူပေါင်း4သိန်း3000နီးပါးရှိပြီလို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပြောထားပါတယ်။ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာဆိုးရွားတဲ့အခြေအနေတွေနဲ့နေထိုင်နေကြရပါတယ်။အခုရောက်သွားတဲ့အကူအညီပစ္စည်းတွေကိုထရက်ကားတွေနဲ့တင်ပြီးအဲဒီနိုင်ငံတောင်ပိုင်းကောက်ဆက်ဘဇားဒေသကိုပို့ပေးမှာပါ။ဘင်္ဂလားဒေ့ရှ်တောင်ပိုင်းကဒုက္ခသည်တွေကိုနောက်3လအတွင်းအကူအညီပေးဖို့အတွက်နောက်ထပ်ရန်ပုံငွေဒေါ်လာ 9.3 သန်း UNICEF ကပန်ကြားထားပါတယ်။ဒါပေမဲ့ဒုက္ခသည်ရေအတွက်ဒိုးလာတာနဲ့မျှနောက်ထပ်ရန်ပုံငွေတွေလိုအပ်လာမှာဖြစ်ပါတယ်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်ရဲဘော်ကြားကျေးရွာအနီးမှာ ARSA အစွန်ရောက်ဘင်္ဂါလီအကြမ်းဖက်သမားတွေအကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခြင်းခံခဲ့ရတဲ့ဟိန္ဒူဘာသာဝင်ရုပ်အလောင်း28လောင်းကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတင်းငွေတွေနဲ့မှာတွေ့ရှိခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးရုံးကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်ဘူးတီတောင်နဲ့မောင်တော်ဒေသတွေမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးကင်းစခန်း30ကျော်ကို ARSA လို့ခေါ်တဲ့အကြမ်းဖက်သမားတွေကဝင်ရောက်တိုက်ခတ်မှုရဲ့နောက်ဆက်တွဲအဖြစ်ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုအစပိုင်းမှာမွတ်စလင်လက်နက်ကိုင်အဖွဲ့ကတပ်ဖြတ်ခဲ့တာဖြစ်ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့ညင်ညာချက်မှာတော့ ARSA အစွန်ရောက်ဘင်္ဂါလီအကြမ်းဖက်သမားအင်အား300ခန့်ဝင်ရောက်လာပြီးအဲ့ဒီရဲဘော်ကြားကျေးရွာမှာရှိတဲ့အမျိုးသားအမျိုးသမီး100လောက်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့အကြောင်းအဲ့ဒီနောက်ရွာအနီးမှာပဲအကြမ်းဖက်သမားတွေကအဲ့ဒီအမျိုးသားအမျိုးသမီးအလုံးနီးပါးကိုရဲရဲစက်စက်တပ်ဖြတ်ခဲ့ပြီးအမျိုးသမီးရှိဦးကိုအစ္စလမ်ဘာသာနဲ့ဝန်ခံခဲ့ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခေါ်ဆောင်သွားခဲ့တဲ့အကြောင်းစစ်တွေမြို့မှာထွက်ပြေးတင်းချောင်နေတဲ့ရဲဘော်ကြားရွာသားဟိန္ဒူဘာသာဝင်ကုညီရေးကောင်းဆောင်ဦးနီမော်ရဲ့ပြောကြားချက်ကိုကိုကပီဖော်ပြထားပါတယ်။ဦးနီမော်ရဲ့ပြောကြားချက်အရလုံခြုံရေးတပ်ဖွဲ့ဝင်တွေအခင်းဖြစ်ပွားတဲ့နေရာကိုတင်းနှင်းငွေတွေကတွားရောက်ရှာဖွေတာမှာအလောင်းတွေကိုတွေ့ရှိခဲ့ရခြင်းဖြစ်တယ်လို့လည်းတမရော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။တေဆုံးသူတွေက20ဦးဟာအမျိုးသမီးတွေဖြစ်ပြီးကြံရှိဦးကတော့အမျိုးသား2ဦးနဲ့အသက်10နှစ်အောက်ယောက်ျားလေးကလေးငယ်တွေဖြစ်ကြတယ်လို့ဆိုပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ကြမ်းရှိနေတဲ့ဟိန္ဒူဘာသာဝင်တွေကိုလိုက်လံရှာဖွေနေစေဖြစ်တယ်လို့ဆိုပါတယ်မြန်မာသမ္မတရုံးပြောခွင့်ရဦးစော်ထေးကတော့ဒီလူ28ဦးကိုဘသူတွေတပ်ဖြတ်တယ်ဆိုတဲ့ထင်မြင်ချက်ပေးဖို့ညှင်းဆိုခဲ့တဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ
်ထိုင်းနိုင်ငံဝန်ကြီးချုပ်
ထိုင်းနိုင်ငံဝန်ကြီးချုပ်ဟောင်းယန်လက်ရှင်နယ်ဝပြီးခဲ့တဲ့လကနိုင်ငံကနေထွက်ပြေးသွားနိုင်အောင်ကူညီခဲ့သူတွေကိုပေါ်ထုတ်လို့ရဖို့နှိစက်နေပြီလို့ထိုင်းဒုတိယဝန်ကြီးချုပ်ဖရာဝေဝန်ဆူဝန်ကတောက်ကြံနေမှာပြောထားပါတယ်။သူ့ဘော်ဆွဲတင်ထားတဲ့တာဝန်ပေါ်မှုဆိုင်ရာဆွဲချက်နဲ့ပတ်သက်ပြီးတရားရုံးချုပ်ကဆုံးဖြတ်ချက်ချကန်ဒီလေးမှာပဲဝန်ကြီးချုပ်ဟောင်းယန်လက်ထိုင်းနိုင်ငံကနေပြောက်သွားတာပါ။သူဦးဆောင်တဲ့ဆိုရကို2014ခုနှစ်မှာစစ်ဖက်ကအာဏာသိမ်းဖြုတ်ချခဲ့တာပါ။မစ်ယင်းလက်ဟာဘန်ကောက်မြို့တော်အရှိပဲမိုင်180ကျော်အကွာကစာခေါင်းပြည်နယ်အာရန်ယာပရတ်သက်နဇက်ခရိုင်ကနေတဆင့်ဂုံးလန်းကနေကမ္ဘောဒီးယားနိုင်ငံထဲကိုဝင်သွားခဲ့တာလို့ဒူးဝန်ကြီးချုပ်ကသတင်းမီဒီယာတွေကိုပြောပါတယ်။ဒီဖြစ်ရနဲ့ဆက်ဆက်ပြီးမတင်ကားသူရဲရရှိ3ဦးကိုဂျာတာပရီနီညာကစစ်ဆေးမြင့်မြန်းခဲ့ပါတယ်။မစ်ယင်းလက်ကိုနဇက်ကိုကားနဲ့မောင်းပို့တာမှာကူညီခဲ့တယ်ဆိုတာအဲ့ဒီရဲရရှိ3ယောက်ကဝန်ခံထားတယ်လို့ဒူးဝန်ကြီးချုပ်ဘရာဝစ်ကပြောပေမဲ့သူတို့အပေါ်ဘာဆွဲချက်မှတတ်မထားသေးပါဘူး။ရှင်နဝမီသားစုနဲ့နှီးဆက်တဲ့ရဲဂျိုဟောင်းတူကမစ်ယင်းလက်ထွက်ပြေးဖို့အကွက်ချစီစဉ်ခဲ့တယ်ဆိုတာဆက်လုပ်နေတဲ့စုံစမ်းစစ်ဆေးမှုကနေတွေ့ထားတယ်လို့အမည်မဖော်တဲ့သတင်းရှင်းပြတစ်ခုကရိုက်တာသတင်းဌာနကိုပြောပါတယ်။မစ်ယင်းလက်ဘယ်မှာရှိနေတယ်ဆိုတာအခုချိန်ထိအတိအကျမသိရသေးပါဘူး။ရယုံကျိုကမစ်စင်းလက်ကိုဖန်ဝရန်ထုတ်ထားပြီးတာဝန်ပေါ်မှုဆိုင်ရာဆွဲချက်တွေစက်တင်ဘာလ29ရက်နေ့မှာဆုံးဖြတ်ချက်ချမယ်လို့ပြန်သတ်မှတ်ထားပါတယ်
။တမယိုးကြငက်ဖြားယောဂဆေးဝါးတွေကိုခဏရင်ရှိတဲ့စူပါငက်ဖြားယောဂလို့တင်စားခေါ်ဆိုကြတဲ့အကြောင်းမဲ့ဖွဲ့ငက်ဖြားယောဂတမျိုးအရှတိုက်အတွင်းပြန့်နှံ့နေတာမှာမကြသေးခင်ကဘီယန်နာနိုင်ငံကိုပထမဆုံးအကြိမ်ရောက်ရှိသွားပြီးဖြစ်ကြောင်းသူတေတီတွေကတောက်ကြနေမှာပြောပါတယ်။အဲ့ဒီငက်ဖြားယောဂအမျိုးအစားကို2009ခုနှစ်ကကမ္ဘောဒီးယားနိုင်ငံမှာပထမဆုံးအကြိမ်တွေ့ရှိခဲ့တာဖြစ်ပြီးအိန္ဒိယနဲ့အာဖရိကတိုက်ကိုမပြန့်ပွားအောင်အ мян ဆုံးလုံဆောင်ကြဖို့လိုအပ်ကြောင်းကျွမ်းကျင်သူတွေကပြောပါတယ်ဒီယောဂပို့ဟာတောမီလိုအလင်းမြန်ကူးဆက်နေကြောင်းဘန်ကောက်မြို့မဟီဒေါတက္ကသိုလ်အပူပိုင်းဒေသဆေးဝါးသုတေသနဌာနငက်ဖြားယောဂဆိုင်ရာအကြီးအကဲပမောက္ခအာဂျင်ဒွန်ဒရော့ပ်ကပြောပါတယ်ဒီယောဂပို့အတွက်ကမ္ဘောဒီးယားနိုင်ငံအနေနဲ့ကုထုံးသစ်ကိုပြောင်းလဲကုသနေပြီးဗီယက်နမ်နိုင်ငံအနေနဲ့လည်းအလင်းအမြန်ပြောင်းလဲကုသဖို့လိုအပ်ကြောင်းပမောက္ခဒွန်ဒရော့ပ်ကပြောပါတယ်1950နဲ့60ခုနှစ်တည်းအတွင်းအရှေ့တောင်အာရှနဲ့အာဖရိကအိန္ဒိယတို့မှာငှက်ဖျားယောဂကူးစက်ပြန့်ပွားမှုနှစ်ကြိမ်ဖြစ်ပေါ်ခဲ့တာမှာလူပေါင်းတန်ပေါင်းများစွာသေဆုံးခဲ့ပါတယ
်2019ခုနှစ်စက်တင်ဘာလ25ရက်တနင်္လာနေ့မနေ့ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလိုင်တို့ကြီးညာပေးသွားတာပါ။အခုမနေ့ပိုင်းအစီအစဉ်တွေကိုတော့ကြောက်စိမ့်ထွက်ရာဒေသတခုမှာစီစံအများပြတဲခွင်ပိတ်ထားကြောင်းနဲ့စပါမယ်ရှင်။စကိုင်းတိုင်းခန့်တီမြို့နယ်အတွင်းကြောက်စိမ့်ထွက်တဲ့နန်စီပွန်ဒေသတဝိုက်ကို KIA ကချင်လူအမျိုးသားလူမျိုးရေးတပ်တွေစခန်းချတဲ့နေရာနဲ့နေတဲ့အတွက်ဆိုပြီးစီစံစတဲ့စားနပ်ရိက္ခာအများပြားတည်ဆောင်ခွင့်ပိတ်ထားတဲ့အကြောင်းဒေသခံတွေကပြောပါတယ်။အခုလိုပိတ်ပင်တဲ့နန်စီပွန်ဒေသမှာအနီးတဝိုက်မှာနေထိုင်တဲ့သူတွေရေမစေးကြောက်ရှာဖွေသူတွေအတွက်စားတောက်ရေးအခက်အခဲဖြစ်စေတဲ့အကြောင်းသက်သက်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းခန်းနီမြို့နယ်ကကြောက်စိမ့်ထွက်ရှိတဲ့နန်စီပွန်ဒေသမှာစက်တင်ဘာလလေလောက်ကစပြီးဆန်နဲ့စီအများပြားတည်ဆောင်ခွင့်တွေကိုဒေသဆိုင်ရာအာဏာပိုင်တွေကပိတ်ပင်မှုတွေရှိတာကြောင့်အဲ့ဒီဒေသတွေမှာလုကင်စားတောက်နေသူတွေအခက်အခဲဖြစ်နေတယ်ဆိုပြီးခန်းနီမြို့ကတူဖြစ်တဲ့ကိုအောင်စန်းမြင့်ကပြောပါတယ်
။ကျွန်တော်တို့အခုပိတ်ထားတဲ့ဥစားနန်စီပွန်ရဲ့ဘသူမုံရဲ့ပိတ်ထားတယ်ဘသူမုံချေးရွာနဲ့အဲ့ဘသူမုံချေးရွာလည်းအဲ့လိုပဲဆန်နဲ့စီရဲ့အဲ့ဘက်လို့သုံးမချောက်ဝင်မပေးဘူးလို့မျိုးတွေပိတ်ထားတယ်။တို့ကြောင်းကြောက်ချက်ကတော့ဗာလဲဆို KIA မျိုးဆိုဒါကျွန်တော်တို့ကစစ်ဖြစ်တဲ့နယ် KIA ကိုထောက်ပံ့လို့ဆိုပြီးမှတို့ပထမအကြောင်းကြောက်ချက်ပေးတယ်။ကျွန်တော်တို့ကဒါအဲ့တုန်းကလည်းကျွန်တော်တို့ကိုယ်စားလှယ်ရဲ့တချို့ဟာတွေကကန့်ဝတ်တယ်ဒါစစ်ဖြစ်တဲ့နယ်မျိုးမဟုတ်ဘူးပေါ့။အပိတ်ချအကြောင်းမရှိဘူးပေါ့။ဟာတို့ဘသူမုံချေးရွာဆိုစက်တင်ဘာလ2ရက်နေ့လောက်မှစပိတ်တာ။အခုကျွန်တော်တို့ဒီနတ်စီဘုံပိတ်တာတော့14ရက်နေ့ကပိတ်တာ။ကျွန်တော်အခုဘဒူးမုံဟိုတနိုင်းအထွက်ကိုတနိုင်းဘက်ကိုတက်မဲ့ဟာလေးဆန်နေပိတ်တာဆန်နေစီနေလာဟုတ်အဲ့တော့ကျွန်တော်တို့ကဆန်အဲ့ဘဒူးမုံကနေတနိုင်းခဏညွန့်နေအဲ့ဘဒူးမုံကြီးတော်ဖြတ်အောင်ဘဒူးမုံကြီးကထပ်ဘက်ကိုတက်လို့တနိုင်းကိုပိတ်တယ်ဆိုကျွန်တော်တို့ကလက်ခံရတယ်အခုကဘဒူးမုံကြီးဟာအစောတွင်းကိုဘဒူးမုံရွာနန်းလေးကနေဆန်နေစီနေကနေတက်ယူွက်မပေးလို့ဆိုတော့ဒါကျွန်တော်တို့ပြည်သူတွေတော်တော်လေးဒုက္ခရောက်တယ်စောက်ဝနေရန်ခက်ခဲကြတယ်ဆန်ရောစီရောတင်လို့မပေးလို့ဘယ်လိုမျိုးလုပ်ခိုင်စားတော့မလဲပေါ့လုံးလုံးစင်တော့နည်းနည်းပေါပေါတော့ယူခွင့်တော့ရလေးတဲ့
တနိုင်းဒေသဘက်မှာတော့ပြီးခဲ့တဲ့လတွေတဲကစံနေသေးဆောင်တာတွေပိတ်ပင်မှုတွေရှိနေတာပါအခုနန်စီပွန်ဒေသဟာစစ်ဖြစ်နေတဲ့ဒေသမဟုတ်ပေမဲ့ KIO စခန်းချတဲ့နေရာတွေနဲ့နှီးစက်မှုတွေရှိနေတာကြောင့်ဆိုကပိတ်ပင်တယ်လို့ယူဆရကြောင်းဒါပေမဲ့အဲ့ဒီဒေသဟာ KIO စခန်းချတဲ့လမ်းကြောင်းနဲ့မသက်ဆိုင်ကြောင်းကိုလည်းပြောပြပါဗျာ
ကရင်ရောကျွန်တော်တို့ခန်းကြီးဟိုဘက်ဖာလမုံခန်းကြီးအဲ့နစီဘုံရောက်ဟိုဘက်ထက်ဆိုရင်တော့ KIA နဲ့တော့နီးရ KIA ရောအဲ့လိုမျိုးလာတာတော့မရှိဘူးမဒီဒေတာမှာတော့တစ်ခါမှတော့မရှိဘူးဒီဒေတာက KIA နဲ့တော့နီးတယ်နဲ့ဆက်ပုံစံမျိုးဖြစ်နေတာ KIA ရှိရဒီမှာတော့ ကျွန်တော်တို့ကချင်ပြည်နယ်ထွက်တဲ့ဘက်ဒီနာစီဘောင်းနေဘောကိုထွက်လိုက်တယ်ဆိုတော့ကျွန်တော်တို့ဖားဝါလို့ဖားလမုံဖားလမုံလမ်းဆိုတာရှိအဲ့ဘက်မှာတော့ KIA ထိုင်နေရ
ပြီးခဲ့တဲ့ဇွန်လအတွင်းမှာတော့တနိုင်းမြို့နယ်အတွင်းကမော်ရင်းနေရာမှာလုတ်ကင်စားတောက်နေတဲ့ဒေသခံတွေနဲ့ရွှေပြင်းမော်လုံနေသူတွေကိုထွက်ခွာပေးဖို့အတွက်မြမတက်မတော်ကရဟတ်ရင်နဲ့စာဖြန့်ဝေမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာတော့မြမတက်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA တို့ဟာတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီနောက်မှာတော့စစ်ဘေးရှောင်တွေလည်းနေရာမပြောင်းနိုင်ပဲလောက်ကင်စားတောက်ဖို့အတွက်အခက်အခဲတွေကြုံသွားရပါတယ်။အဲ့ဒီဒေသဘက်မှာတော့ပြီးခဲ့တဲ့လတွေကစပြီးစံနေဖြတ်တောက်မှုတွေရှိခဲ့တာပါ။မြမတက်မတော်ဘက်ကတော့ KIA ထိန်းချုပ်တဲ့တနိုင်းမော်ရင်းဘက်ကိုနယ်မြေရှင်းလင်းရေးဆက်လုပ်နေသလို KIA စခန်းနေနဲ့အနည်းဆက်ဆုံးရှိတယ်လို့ယူဆရတဲ့နန်စီပွန်ဒေသဘက်မှာလည်းရိတ်ခါဖြတ်တောက်ရေးတွေကိုလှုပ်လာတာဖြစ်တယ်လို့လည်းဒေသခံတွေကတော့ပြောဆိုခဲ့ပါတယ်ရှင်။
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်တွေအတွက်အမေရိကန်အစိုးရကဒေါ်လာ32တန်းထောက်ပံ့မယ်ဆိုတဲ့အပေါ်မြန်မာအစိုးရဘက်ကကြိုဆိုလိုက်တဲ့ဆိုပေမဲ့လို့ဒီလိုနိုင်ငံတကာအကူအညီတွေဟာရခိုင်ပြည်နယ်အတွင်းကလူမှုအသိုက်အဝန်းအလုံးအတွက်မျက်မျှတတဖြစ်စေဖို့လိုမယ်လို့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါရယ်။အစိုးရဦးဆောင်တဲ့ချက်ချင်းနီလှုပ်ရှားမှုနဲ့အကူအညီပေးရေးဆောင်ရွက်နေတဲ့နေရာမှာအခက်အခဲတွေရှိနေပေမဲ့ဒေသခံတွေကိုစီယုံပညာပေးပြီးဒီစိန်ခေါ်ချက်တွေကိုကြော်လွှားရမှာဖြစ်တယ်လို့လည်းမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါရယ်။ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်လာတဲ့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ကို VOA မြန်မာပိုင်းအယ်ဒီတာကိုသားညွန်ဦးကနယူးယောက်မှာတွေ့ဆုံမေးမြန်းထားပါရယ်ရှင
်။ဝန်ကြီးခင်ဗျာအခုလို VOA ကိုလက်ခံပြီးတော့တွေ့ဆုံပြီးဖြေကြားပြီးကျေးဇူးအများကြီးတင်ပါတယ်။ကျွန်တော်အရင်ဆုံးမေးချင်တာကရခိုင်ရေးနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုရဲ့ရည်တည်ချက်ပါဆိုတော့ကမနေ့ကကြေညာပါတယ်ရခိုင်ရေးနဲ့ပတ်သက်လို့အဓိကဒီဝန်ကြီးဒုက္ခသည်ရောပြည်တွင်းမှာရှိတဲ့ IDPC ကိုဘောပါသူတို့ဒီအကူအညီဒေါ်လာ32တန်းပေးဖို့ဆိုပြီးတော့ကြေညာပါတယ်ဒါပြင်သမ္မတထရမ့်ကလည်းဒီရခိုင်ပြည်ထောင်နဲ့ပတ်သက်ပြီးတော့ဟိုပြည်လည်အောင်လို့ဖြည့်ရှင်းနိုင်ဖို့ဆိုတော့ UNSC ခေါ်ဖို့ဆိုပြီးတော့တိုက်တွန်းပြောဆိုနေတာရှိပါတယ်ဒီပုံမှာမြန်မာနိုင်ငံရဲ့ရည်တည်ချက်အမြင်အမေရိကန် policy ပေါ်ပေါ့ဘယ်လိုမြင်ပါလဲခင
်ဗျာပထမဆုံးကတော့ဒါညကျွန်တော်နဲ့ဒီလို BU နဲ့မေးမြန်းကြပြီးတော့အများကြီးကျေးဇူးတင်ပါတယ်။နောက် American Policy နဲ့ပတ်သက်လို့တော့ American နိုင်ငံဟာဒါညကိုသိတဲ့အတိုင်းပေါ့နော်။ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီကူးပြောင်းရေးကိုတက်တက်ကြွကြွထောက်ခံအပ်ခဲ့တဲ့နိုင်ငံဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံဒီမိုကရေစီလမ်းကြောင်းကနေပြီးတော့သူပြင်သွားအောင်ဒီမိုကရေစီဒီသူကူးပြောင်းအောင်မြင်အောင်ဆက်လက်ပံ့ပိုးမယ်လို့ကျွန်တော်မျှော်လင့်တယ်။ဒီလူစားချင်းစာနာထောက်ထားအကူအညီပေးဟိုကျွန်တော်တို့တင်လဲဒါဦးစားပေးလုံကနဲ့ဆောင်ရည်တွေကျွန်တော်တို့ကကြိုးစားပါတယ်။ဒါတခုတော့ရှိတာကတော့ဒီဇနီးမီဒီယာပြောနေကြတာအဲထွက်ပြေးလာတဲ့လူတွေကဒီဘင်္ဂလားဒေ့ရဲ့ဘက်ကိုထွက်ပြေးတဲ့လူတွေပဲမြင်ကြတာပေါ့နော်။ပြည်တွင်းမှာလည်းကျွန်တော်ရှိမှဟိုတောင်းနေချီပြီးတော့ဟိုဟာပေါ့ဟိုတိတ်ချောင်နေရလူတွေအများကြီးရှိရဖြစ်ပါတယ်။အဲ့ချက်ကိုဟိုအမေရိကန်နိုင်ငံကတော့နားလည်မှုရှိရတယ်ကျွန်တော်တို့ယူဆပါတယ်။နောက်အမေရိကန်နိုင်ငံရဲ့ဝန်ထမ်းတွေမှာလည်းမြန်မာနိုင်ငံရဲ့မြန်မာနိုင်ငံအစိုးရအနေထားဒေါ်ဆန်းသူကြီးအနေထားကိုနားလေတဲ့ပုံစံတွေရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နောက်တစ်ခုကတော့ဒီတော်ရိုက်ဒေါ်နယ်ထရန့်ထွေထွေညီလာခံအဖွဲ့မိန့်ဝန်းမှာတော့ဒီဟာဦးစားပေးတဲ့အနေနဲ့တော့ထည့်သွင်းပြောကြားခြင်းမရှိပါဘူး။ဒါပေမဲ့နောက်တစ်ခါဒုသမဏပြောကြားတဲ့အထက်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူမျိုးရေးကောင်စီမှလည်းဆွေးနွေးကြတယ်လို့ကျွန်တော်တို့ကပြောတာကိုတွေ့တော့ကျွန်တော်လည်းအားသိမိပါတယ်။အဲ့တော့ဒီကိစ္စကတော့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကဟိုဒါညီမနေနေဖြည့်ရှင်းတဲ့ခံမှာ forward looking ပေါ့နော်ရှေ့ကိုလို့ဆက်သွားမယ် approach နဲ့သွားပြီးတော့ပြဿနာကိုဘယ်လိုဖြည့်ရှင်းမယ်ဆိုတဲ့အချင်းကပုံပုံဆိုတဲ့သွားကြင်ပါတယ်ဒီပြဿနာကြောင့်ဖြစ်ပေါ်တာကြောင့်ဟိုဝေဖန်မယ်ပြစ်ပေးမယ်ရှုံချမ်းမယ်ဆိုတဲ့ approach မျိုးနဲ့မသွားဘဲနဲ့ဒီပြဿနာဖြည့်ရှင်းကိုအထောက်အကူပြုတဲ့နီလာမျိုးနဲ့ဖြည့်ရှင်းသွားမယ်လို့မျှော်လင့်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလူသားချင်းစာနာဖောက်ထားရေးနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံကနေပြီးတော့ဒီဟိုပါပေါ့ Red Cross Movement နဲ့ပေါ့နော်ဒီ ICRC တို့နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံချက်ချင်းကြီးတို့လို့ဖွဲ့စည်းပြီးပါဝင်တဲ့ Red Cross Movement နဲ့ကျွန်တော်မြန်မာနိုင်ငံဆိုအနေညှိနှိုင်းပြီးတော့ကျွန်တော်တို့လူသားဆန္ဒအစီအစဉ်ကိုလည်းကျွန်တော်တို့စတင်ဆောင်ရွက်နေပါပြီ။နောက်ပြီးတော့အဲ့ဒီမှာလည်း American အပါအဝင် American တာမကြီးတို့ UK တာမကြီးတို့ပေါ့နော်။နောက်ဒိန်းမတ်တို့ Three Sweden ညှိနှိုင်းတယ်မှာသူတို့ကလည်းပါဝင်ပါတယ်။အဲ့တော့ဒီကျွန်တော်တို့မှလည်းအဓိကကတော့ဒီဒုက္ခရောက်နေတဲ့လူတွေကိုအကူအညီပေးနေတဲ့ Humanitarian Assistance ရန်တရားတခုရှိနေဖို့ရည်ကြည်ပါတယ်
ခုနကဝန်ကြီးပြောသွားတဲ့အထက်မှာလည်းပါတယ်ချက်ချင်းလှူရှာမှုနဲ့အကူအညီတွေပေးဖို့လုပ်တယ်ဒါပေမဲ့မနေ့ကပဲ ဒေသခံတွေတချို့ကတန်တရားနဲ့နည်းနည်းပြဿနာလေးတက်ကြတယ်အဓိကတော့ဒီချက်ချင်းဒီအဖွဲ့ရဲ့အကူအညီပေးမဲ့ကိစ္စကိုဒေသခံဟန်တားနေနေအဲ့တော့တကယ်တမ်းနိုင်ငံတကာအကူအညီတွေကပေးကြမယ်ဆိုရင်ရောတကယ်လက်တွေ့လုပ်ဖို့အတွက်အခက်အခဲတွေများကြီးရှိနိုင်လားရခိုင်ဒေသမှာ
ကျွန်တော်တို့အဓိကကတော့အဲ့ဒီအခက်အခဲတွေရှိတယ်ပေါ့ဒါပေမဲ့ပြည်တီပကတော့အလွယ်လေးပြောကြတယ်ဟာလူခွေဟိုပေါ့လူသားချင်းစာနာအခွင့်အရေးတွေဟိုလက်ခံမှုပြောတယ်အဲ့တော့ပြောရရင်ကျွန်တော်တို့အနေနဲ့ဟိုဟာပေါ့နော်ဒေသမှာတက်တွေ့ကောင်တွေပေါ်တဲ့ခါမှာတော့ပေါ့နော်ဒီကွန်မြူနတီနှစ်ခုဟိုနှစ်ခုလုံးတဲ့ဘက်ကျွန်တော်တို့ကတော့ဒါနှစ်ဦးနှစ်ဖက်လုံးကိုဟိုမခွဲမချပဲအကူအညီပေးဖို့ဆိုကျွန်တော်တို့လက်ခံပါတယ်သူဖြင့်ချက်ရှင်ဒီဖွဲ့နယ်လည်းအဲ့လိုပဲပြောထားပါတယ်အဲ့တော့ဒေသမှာတော့ခုနဒီဟာနဲ့ပတ်သက်ပြီးတော့တစ်ဖက်လူတွေကိုသူတို့တွေကအချမ်းဖက်သမားတွေနဲ့ဆက်လွယ်လူတွေသူတို့ကအဲ့လိုယူဆထားတဲ့ခါကျတော့တစ်ဖက်ကိုပန်ပိုးပေးတဲ့အသည့်အချမ်းဖက်သမားကိုပန်ပိုးပေးရလို့သူတို့ကယူဆရပြီးတော့ကန့်ကွက်မှုတွေရှိပါတယ်ဒါပေမဲ့ဒါကတော့တရားဥပဒေစိုးမိုးရေးနဲ့ကျွန်တော်တို့ကင်တွယ်ရမှာဖြစ်ပါတယ်ခုမနစ်တနေ့ကချက်ချင်းဒီအဖွဲ့အကူညီမဲ့တင်မောကိုဝိုင်းဝန်းပြီးတော့ဟိုဟိုပါနော်ဟိုအနောက်ရှေ့ပြီးတဲ့အဖွဲ့တွေကိုလည်းဒါကျွန်တော်တို့ဟိုကျွန်တော်တို့ဒီရဲတပ်ဖွဲ့တွေစစ်လို့ပြီးတော့သူတို့တွေကိုဟိုအေးအေးမြူမြူတွေလည်းပြုလုပ်ခဲ့ပါတယ်အဲ့တော့ကျွန်တော်တို့မြန်မာပြည်သူပြည်သားတွေရခိုင်နဲ့ဟိုဟာဒီနည်းနည်းရတော့လေလူသားချင်းစာနာမှုထောက်ထားအကူအညီပေးမျိုးကိုတော့ကျွန်တော်တို့လက်ခံအောင်နားလည်ယုံကြည်အောင်ဒါအစိုးရအနေနဲ့တိုက်တွန်းပေးရမယ့်အနေထားပါရှိပါတယ်အဲ့တော့ဒါဒီဟိုဘာသာရေးနဲ့မဆိုင်ဘူးဒါဟိုဟိုကျွန်တော်တို့လူသားချင်းအကူအညီပေါ့ဆင်းရဲဒုက္ခရောက်နေတဲ့လူတွေအကူအညီတဲ့ဆိုတဲ့အားမျိုးပေါ့ကျွန်တော်တို့ရွေးချယ်ချက်ချင်းဒီအဖွဲ့ရွေးချယ်ထားခြင်းကပြင်ချက်ချင်းဒီအဖွဲ့ဒီ ICRC ပေါ့သူတို့က apolitical ပေါ့နော်ဟိုနိုင်ငံရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းသူတို့ကအကူအညီပံ့ပိုးရေးပေးရပဲသူတို့ပံ့ပိုးစားတယ်ဒါကြောင့်သူ့ကိုလည်းကြားနေတဲ့အဖွဲ့အစည်းမျိုးလို့သူနဲ့ရွေးချယ်ပြီးတော့တမင်ကိုသူ့ကိုရွေးချယ်ပြီးတော့ဟိုဒီလူသားချင်းစာနာတော့အကူအညီပေးဖို့ဟိုကျွန်တော်တို့ဟိုစီရင်ဆောင်ရနေရင်ဖြစ်ပါတယ်အဲ့တော့ဒီလိုဟိုနည်းနည်းဟိုပါပေါ့နော်တချို့လူတွေနဲ့ဆင်းရောက်တဲ့လူနည်းစုချို့အဲ့လိုမျိုးကန့်ကွက်တာမျိုးတွေရှိကောင်းရှိနေပါတယ်ဒါပေမဲ့ဒီလိုစိန်ခေါ်မှုတွေကျွန်တော်တို့ကြော်လာအောင်ကျွန်တော်တို့အစိုးရအနေနဲ့ဟိုတရားဥပဒေပိုင်ကနေပြီးတော့ကျွန်တော်တို့ကလုပ်ရမယ်နောက်ပြီးတော့ပညာပေးတဲ့အနေနဲ့လည်းစီယုံမှုတွေပြုလုပ်ရမယ်လို့ကျွန်တော်
ဟုတ်ကဲ့ကြည့်ပါတယ်နောက်ချက်ကတော့ဒီကြမ်းဖက်မှုတိုက်ဖြတ်ရေးကိစ္စပါဘာလို့ဆိုတော့အခုအာဆာကိစ္စကနိုင်ငံတကာတချို့ဒီတခြားနိုင်ငံကကုန်ရက်တွေနဲ့ပတ်သက်တယ်လို့ကျွန်တော်သိထားပါတယ်အဲ့တော့ဘာမိုင်းနီချင်းချစ်တဲ့အင်ဒိုနီးရှားလိုပါကစ္စတန်လိုဘင်္ဂလားဒေ့ရှ်လိုဒီလိုနိုင်ငံတွေနဲ့ကောဒီအကြမ်းဖက်မှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့ကောဒီကိစ္စနဲ့ပတ်သက်လို့ဆက်ဆက်ပြီးတော့ဆောင်ရွက်တော့ဖို့ရှိပါလား
ကျွန်တော်တို့အင်ဒိုနီးရှားနဲ့အင်ဒိုနီးရှားတို့ဘာလို့လဲကျွန်တော်တို့နဲ့အမတန်ဟိုတမန်ကြောင်းလည်းချစ်ချစ်ရင်းနှီးနိုင်ငံလည်းဖြစ်ပါတယ်အင်ဒိုနီးရှားနဲ့ကျွန်တော်တို့နိုင်ငံလည်းဟိုနားလည်ဆန္ဒမှုလည်းရှိတယ်သူတို့ကလည်းတည်တက်တနာဖြစ်ရှင်းကိုမြန်မာဆိုကဖြစ်ရှင်းတာကိုဟိုပေါ့အပြုသဘောနဲ့ဝိုင်းရုံးကူညီပံ့ပိုးအနေထားလို့ရှိပါတယ်မကြသေးမီကပဲကျွန်တော်တို့ကျောင်းမှာကျွန်တော်တို့အင်ဒိုနီးရှားနဲ့ကျွန်တော်အချမ်းဖက်တိုက်ဖြည်ဒါလုံငန်းအလုံဆွေးနွေးပွဲတွေကျင်းပခဲ့တာရှိပါတယ်ဘင်္ဂလားဒေ့ရှ်နဲ့လည်းကျွန်တော်တို့နဲ့နိုင်ငံခြားမှာ border liaison office တွေဖွင့်ဖို့လို့ဒါ MOU လက်မှတ်ရေးထိုးဖို့နောက်ဆုံးဆက်ရောက်နေပါပြီကျွန်တော်ဘက်ကလည်းမူအားဖြင့်သဘောတူထားပြီးပါပြီနောက်ပြီးတော့ဟိုပေါ့ security dialogue ဆိုတာမျိုးနော်သူတို့နဲ့ဒီလုံခြုံရေးနဲ့ဆွေးနွေးပွဲတွေပြုလုပ်ဖို့ဆိုပြီးတော့ကျွန်တော်တို့ MOU တစ်ခုဒါသဘောတူညီချက်တစ်ခုလက်မှတ်ရေးထိုးဖို့လည်းကျွန်တော်တို့ညှိနှိုင်းနေတာရှိပါတယ်ဒီအချမ်းဖက်နေနေမှာဘင်္ဂလားဒေ့ရှ်ရဲ့ပူးပေါင်းဆောင်မှုလည်းမတန်လိုအပ်ပါတယ
်ဒါပေမဲ့အခုကဒုက္ခတဲ့ကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကစာတော်လေးပြင်းထန်ပြောနေတဲ့ခါကျတော့တကယ်တမ်းပူးပေါင်းဆောင်မှုအခွင့်အလမ်းတွေရနိုင်ပါမလား
အဲသူတို့ဘက်ကတစ်ချိန်လုံးပြောနေပါတယ်မြန်မာနိုင်ငံနဲ့ဟိုနိုင်ငံချင်းဖြည့်ရှင်းနေကြပါတယ်မြန်မာနိုင်ငံကလည်းနည်းနည်းတုံ့ပြန်နှေးကွေးနေတယ်ဆိုပြီးတော့သူတို့ကဘာတော့ပြောနေပါမဟုတ်ကျွန်တော်တို့မဟုတ်ပါဘူးဒါကျွန်တော်တို့အနေနဲ့ထိတွေ့ဆက်ဆံမှုအသင့်မှလို့ပြောထားပါတယ်ဒါသူတို့ကတော့ဒီဘက်မှာဒီဒုက္ခတဲ့ပြတ်တန်နဲ့ပတ်သက်ပြီးတော့ဒီဘက်မှာယက်တီကျပြင်းထန်တဲ့နေယက်တီနေတာကိုတော့ကျွန်တော်တို့တွေ့ရှိရပါတယ်အဲ့တော့တန်နမဆက်ဆံရေးမှာနိုင်ငံချင်းကျွန်တော်တို့ထိတွေ့ပြီးတော့အဲ့ဒါကိုလည်းဘင်္ဂလားဒေ့ရှ်ကိုလည်းကျွန်တော်တို့မှာနိုင်ငံရေးဝန်ကြီးဌာနချင်းချင်းမှာလည်းနိုင်ငံဟိုပေါ့ Foreign Office Consultation Mechanism ရှိပါတယ်နိုင်ငံရေးဝန်ချင်းဆွေးနွေးတဲ့Mechanism ရှိတယ်အဲ့မှာလည်းဆွေးနွေးဖို့
အဲ့တော့သူတို့ဘက်ကပြောနေတဲ့ဒုက္ခတဲ့၄သိန်းကျော်လောက်သူတို့နိုင်ငံထဲဝင်လာတယ်ဒီလူတွေကိုပြန်လက်ခံမှာဆိုပြီးပြောနေတာနဲ့ပတ်သက်လို့
ဟုတ်အဲ့ဒါကိုလေကျွန်တော်တို့အနေနဲ့ဒါဟို1993 94လောက်မှာကျွန်တော်တို့နိုင်ငံညှိနှိုင်းပြီးတော့ပေါ့နော်ဟိုဘလူးစတန်ဒုံးနေနဲ့တတ်မှတ်ဟို criteria တွေတတ်မှတ်ပြီးတော့ကျွန်တော်တို့ပြန်လည်လက်ခံခဲ့တာမျိုးရှိပါတယ်အခုကျွန်တော်တို့အနေနဲ့ကတော့နိုင်ငံတော့သူကိုယ်နိုင်ငံသားဖြစ်တယ်ဆိုရင်ဟိုကျွန်တော်တို့ကလက်ခံမဲ့တာဝန်ရှိတယ်ဒါပေမဲ့ဒီနေရာမှာကျွန်တော်နိုင်ငံသားလို့တော့မပြောပါဘူးအဲ့ဒီရောက်နေတဲ့လူတွေဒီသူတို့နိုင်ငံသားဖြစ်ရင်ဖြစ်စေနောက်ပြီးတော့မြန်မာနိုင်ငံမှာ resident ပေါ့နေထိုင်အကာလရှိပြရှိတာနေထိုင်သားဖြစ်စေကျွန်တော်တို့အနေနဲ့ပထမဆုံးစစ်ဆေးရပါမယ် verification process လုပ်ရမယ်အဲ့လိုတစ်ဖက်စစ်ဆေးပြီးတော့မြန်မာဒီဘက်မှာရွာတွေမှာနေသွားတာသိကြတယ်ထောက်ထားရရှိတယ်နောက်ပြီးတော့ဒီနိုင်ငံသားဖြစ်တဲ့ချို့လည်းနိုင်ငံသားဖြစ်ကောင်းလည်းဖြစ်မှာပေါ့လေအဲ့လိုမျိုးထောက်ထားဖြစ် အထောက်အထားတွေခိုင်းလို့မယ်ဆိုရင်ဒါကျွန်တော်အနေနဲ့ပြန်လဲလက်ခံဖို့အတွက်ကျွန်တော်တို့စစ်ဆောင်ရသွားမှာဖြစ်ပါတယ်အဲ့တော့ဘင်္ဂလားဒေ့ရ်ဘက်မှာတော့သူဘက်က data တွေကတော့အမှန်တမ်းကိုများပါတယ်မြန်မာနိုင်ငံသားတွေအရင်က4သိန်းရှိတယ်အခုနောက်ပိုင်းဝင်လာ4သိန်း6သိန်းလောက်တော့ရှိတယ်ဆိုပြီးတော့သူတို့ပတ်သက်တဲ့ data တွေကတော့ကျွန်တော်တို့သူတို့ကိုခံမှန်းပြီးပြောရတယ်ဖြစ်ပါတယ်သူတို့ကတော့မြန်မာ citizen လို့သုံးနေတယ်အမှန်အရာတွေကဘာမှအတီမပြောရသေးပဲနဲ့သူတို့ကသူတို့ပြောနေတဲ့ data တွေဖြစ်ပါတယ်ကျွန်တော်နဲ့သူတို့က1992ခုနှစ်ကမြန်မာဘင်္ဂလားဒေ့ရ်အဲ့ပြန်လဲတင်ပို့ရေးစီစဉ်ရစစ်စစ်ပြီးပြန်တာကျွန်တော်တို့စည်ရင်းရဆိုရင်ဟိုကျွန်တော်တိရပဲ2000ကျော်တော့ပဲရှိအဲ့ဒီပြန်လဲလက်မခံရတယ်သူတို့ကလည်းမပြောင်းရင်လို့ဆိုပြီးအဲ့လိုဖြစ်နေတာပေါ့အဲ့တော့ကျွန်တော်တို့ဘက်ကတော့ပထမဆုံးတော့ဟိုပေါ့ verification နိုင်ငံသားဟုတ်မဟုတ်ကျွန်တော်ရှိမှနေရလို့ဟုတ်မဟုတ်စီစဉ်မှုတို့စတင်ပြုလုပ်ဖို့စင်သင်းရှိတယ်ဆိုတော့ကျွန်တော်ပြောလို့ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးချက်ပေးချင်ပါတယ်ကိုဖီအန်နန်ကော်မရှင်ရဲ့ဟိုအကြံပြုချက်တွေပေါ့ဒါအကောင့်ထဲဖို့အတွက်ဝင်ကြီးဌာနအလိုက်ဒီဇိုင်းတွေဆွေးနွေးပြီးလို့ကျွန်တော်သိရပါတယ်နိုင်ငံကြိုင်ဝင်ကြီးဌာနအနေနဲ့ကောဒီကိုဖီအန်နန်အကြံပြုချက်တွေနဲ့ပတ်သက်လို့ဘယ်လိုပြင်ဆင်ထားရရှိပါလဲ
အော်နိုင်ငံကြိုင်ဝင်ကြီးဌာနကတော့ကျွန်တော်တို့အထက်ကကျွန်တော်လေ့လာထားတော့ဒီအိန္ဒိယနိုင်ငံဘင်္ဂလားဒေ့ရ်နိုင်ငံနဲ့ထိတွေ့ဆက်ဆံရေးဆိုတာအဲ့ဒီပိုင်းပါပါတယ
်ဟုတ်ကဲ့
ဒါဒီကိစ္စဒီ border မှာဖြစ်နေတဲ့ကိစ္စအတွက်ဖြစ်တဲ့အတွက်border ဆိုတာကတော့ခုဘက်ကလူလည်းသွားရှိတယ်သူ့ဘက်ကလူလာလည်းရှိတယ်အဲ့တော့ဒါတွေကဟိုဟောပေါ့ရောထွေးနေရလည်းရှိပါတယ်အဲ့တော့ကောင်တယ်ခေါ်တဲ့အနေနဲ့ပဲကျွန်တော်ပထမဆုံးဒီနေ့ညနေမှာဘင်္ဂလားဒေ့ရ်နိုင်ငံရဲ့ဝန်ကြီးရဲ့ကျွန်တော်တို့ဟို NSA ဦးတောင်းထွန်းရဲ့ကျွန်တော်ရဲ့သူတို့နဲ့စတင်တွေ့ဆုံမှုရှိပါတယ်အဲ့ဒါဆိုရင်ဒါဘင်္ဂလားနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စတင်ဆောင်မယ့်အပိုင်းဒေါက်တာကိုဖီအန်နန်အထက်မှာပါပါတယ်နောက်ပြီးတော့အာဆီယံနိုင်ငံတွေနဲ့ထိတိပူးပေါင်းဆောင်ဖို့အဲ့ဒါတွေလည်းကျွန်တော်တို့အာဆီယံနဲ့ကတော့ကျွန်တော်တို့ဒီဇိုင်းဆန္ဒထားရဲ့အကူအညီပေးပိုင်းမှာအာဆီယံနေရာနေပြီးတော့အကူအညီပေးဖို့ဖိတ်ခေါ်ထားတာရှိပါတယ်။သူလည်းဘယ်လိုနည်းနဲ့ဖွဲ့လဲဖြစ်စေတနည်းနည်းနဲ့ဘိုင်းဝန်ကူညီပူးပေါင်းဆောင်ရွက်ချဖို့ကျွန်တော်တို့လာမယ့်ဟိုစနေနေ့မှာကျွန်တော်တို့စီဝေးဆွေးနွေးဖို့ရှိ
တယ်။ကျွန်တော်နောက်ဆုံးတစ်ချက်လေးတစ်ချက်မေးချင်တာအခုနိုင်ငံတကာဘက်ကအာဆီယံဖြစ်စီနောက်တခြားအဲ့နီးချင်းတွေဖြစ်စီအမေရိကန်ဖြစ်စီအကူအညီပြည်တွင်းပေါ့နော်ပြည်တွင်းမှာရှိတဲ့ဒုက္ခတွေနဲ့ပတ်သက်လို့အကူအညီပေးမယ်ဆိုရယ် commitment တွေဘယ်လောက်ထိရှိထားပြီလဲ
။အော်အဲ့ဒါအခုလုံးလုံးစေကျွန်တော်ဒီမလာသိရင်ဒိမတ်ဆိုရင် 20 million လောက်ဟောဖြစ်တယ်အဲ့ဒီတော့ကျွန်တော်
ဒါမြန်မာနိုင်ငံတည်းမှာရှိတဲ့တိုင်းသားဒုက္ခတွေ
သူကတော့ဒီမြန်မာနိုင်ငံဥဆောင်တဲ့ခုနမြန်မာကျွန်တော်ခေါ်တာပေါ့ government led mechanism incorporation with ကျွန်တော် red cross movement ပေါ့ညအဒီ red cross movement နဲ့ဥဆောင်ညှိနှိုင်းပြီးလုပ်တဲ့မြန်မာဆိုတာဥဆောင်တဲ့ဒီအကူအညီပေးရန်တရားပေါ့နော်အဲ့ဒီကနေပတ်သက်ပြီးတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုပါပေါ့နော်ဒီဟိုကျွန်တော်ဒီထွက်မလာခင်တော့အဲ့ဒဲမတ်တို့ကန်လန်ထားရှိပါတယ်နော်ဝေးတို့ကလည်းကန်လန်ထားရှိပါတယ်နောက်ပြီးတော့အိုဒီမလာကင်းဆိုအိန္ဒိယတို့ကလည်းပစ္စည်းတွေ supply လာလှမ်းပို့ဖို့သူတို့ပြောနေတာရှိပါတယ်။နောက်အင်ဒိုနီးရှားကတော့သူကလည်းပံမိုးပေးဖို့ရှိနေပါတယ်။အဲ့တော့ဒီဟာတွေဒီကျွန်တော်တို့ပြောရဲနဲ့ဟိုလိုအပ်တဲ့ဟိုပါပေါ့အတိုင်းဝိုင်းအားလုံးအတွက်မခွဲမခြားပဲနဲ့ပေးဖို့ဆိုတာပါပါတယ်။အဲ့တော့အဲ့ဒါတွေကတော့ဟိုဒီကျွန်တော်တို့အစိုးရကိုယ်တိုင်ကလည်းဟို budget အများကြီး site ထုတ်ပြီးတော့ပံမိုးထားပါတယ်။နောက်ပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့စေနာရှင်တွေပဲပံ့ပိုးကြတာတွေလည်းအပြုလည်းအများကြီးရှိပါတယ်။အဲ့ဒါတွေကလည်းပတ်သက်လို့လူမှုဝန်ထမ်းကစေနာလူမှုဝန်ကြီးဌာနမှာသူတို့ငွေစင်းဖွင့်ထားတာရှိပါတယ်။အဲ့တော့ဟိုဒီမကနေတန်းနဲ့ပတ်သက်ပြီးတော့ ICRC ကိုယ်တိုင်ကလည်းနိုင်ငံတကာမှာဒီဟိုဒီမကနေတန်းဝိုင်းဝန်းကူညီကြဖို့ဆိုပြီးတော့သူတို့အပြုလို့တော့နော်ဒီရန်ကုန်ငွေပံ့ပိုးအတွက်မြစ်တရရခံချက်ထုတ်ပြန်ပြီးဖြစ်ပါတယ်။အဲ့ဒီမှာလည်းတို့ဒီရံငွေရထားရရှိပါလေခင်ဗျာ
ဟုတ်တယ်
လည်းကောင်းတယ်ပေါ့နေပါ
ဟုတ်ကဲ့ဝင်ကြီးကုလို့ဖြည့်ချပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကျွန်တော်တို့ရဲ့သဘောထားလေးတွေဟိုပြောချက်ခွင့်ရတဲ့အတွက်အများကြီးကျေးဇူးတင်ပါတယ
်မြန်မာဒုတိယနိုင်ငံခြားရေးဝင်ကြီးဦးကျော်တင်ကို VOA မြန်မာပိုင်းအယ်ဒီတာကိုသားညွန့်ဦးကနယူးယောက်မြို့မှာတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာမှာရော VOA ရဲ့ website စာမျက်နှာမှာပါ။သတင်းပတ်စင်ကန်တာများဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့ TV မှာဖြစ်စေ Radio မှာဖြစ်စေနားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့မနက်9:00နာရီထိနားဆင်ကြရမယ့်အစီအစဉ်တွေကို line to meter 32 40 49တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြမပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံတက်ချက်မှာ
EAS ရဲ့အကြံဖွဲ့အဖွဲ့ကိုတိုက်ခိုက်ရမှာတပ်မတော်အနေနဲ့လိုအပ်ရင်ဘယ်နိုင်ငံကလုံခြုံရေးအဖွဲ့အစည်းတွေနဲ့မဆိုပူးပေါင်းဆောင်ရွက်လို့တောင်ရနိုင်ပါသေးတယ်။လက်ရှိနိုင်ငံတကာကပြောနေတာ
အချုပ်အခြာအာဏာဘဲအခါထိပါခံရနိုင်တယ်ဆိုတော့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ကြရမှာပါ။အစီအစဉ်နောက်ပိုင်းမှာတော့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့မအေးတနာကျော်အစီအစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါရှင်။လာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ Facebook ပေါ်မှာမှတ်ချက်တူလေးတွေရေးလာတဲ့သောရရှင်ရဲ့သူတို့ရဲ့မှတ်ချက်စကားလေးတွေကိုဝင်မျှပေးကြပါတယ်နော်ပထမအဦးဆုံး VOA အစီအစဉ်တွေကိုအစဉ်အမြဲနားဆင်အားပေးပြီးတော့အကြံပေးစာတွေရေးလာတဲ့သောရရှင်တွေရဲ့အမှတ်ချက်စကားတူတူလေးတွေကိုပြောပြပေးကြပါမယ်เนาะ VOA ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုကျွန်တော်အလွန်နှစ်သက်ပါတယ်လို့ရေးလာသူကတော့ Hisan Mate ဖြစ်ပါတယ်အမြဲလဲနားထောင်ဖြစ်တယ်ဒီအစီအစဉ်တစ်ခုတည်းမဟုတ်ပါဘူး VOA ရဲ့သတင်းတွေကိုမပြတ်နားထောင်နေတဲ့အမကန်ပြည်သက်တယောက်ပေါ့လို့သူကရေးလာပါတယ် VOA ကိုစာရင်းနေကြအမြဲတမ်းသောရရှင်ပခုတ်ခုသားလေးကိုမျိုးကတော့
မင်္ဂလာပါ VOA ရေဘဝဆိုတာတိုက်ပွဲလို့ကြားဘူးုံနေမဟုတ်တော့ပါဘူးလက်တွေ့မျက်တွေ့ရုံးကန်လှူရှားနေခဲ့ရတဲ့ချိန်တွေများလာလို့ကျွန်တော်ချစ်တဲ့ VOA ကြီးနဲ့ဝင်နေရပြန်ပါတယ်ခင်ဗျာ VOA ရေရေဒီယိုကနေနားမထောင်ပြပေမဲ့ Facebook page ကနေ live နားထောင်ပြပါတယ်သတင်းတွေနဲ့သာကြီးပြင်းလာတဲ့ကျွန်တော်တို့မှာ VOA ကမိတ်ဆွေတငယ်ချင်းလိုပါပဲကျေးဇူးပါ VOA ရေမအားလက်တဲ့ကြားကပြေးလွှားလှူရှားရင် VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းထုတ်လွှင့်မှုတွေရတဲ့အချိန်တိုင်းအားပေးနာဆွင့်နေပါမယ်လို့ဩ DVB ရုပ်သံလိုင်းကနေည10:00နဲ့မနက်9:00ခွဲပြန်လွှင့်အချိန် VOA ကိုလည်းအားပေးနေပါတယ် VOA ရဲ့စူးစမ်းအားထုတ်မှုတွေအတိုင်းကိုလေးစားအသိမှတ်ပြုကျေးဇူးတင်လျက်ပါလို့ပြောကြားရင်းနဲ့ချစ်ရတဲ့ VOA ထာဝရအောင်မြင်ပါစေဗျာ
VOA ဝန်ထမ်းတွေအားလုံးကျန်းမာချမ်းသာကြပါစေဆိုပြီးဆုမွန်တောင်းပေးလာတဲ့ဦးကျင့်ခေါ်စွန့်ခေါ်ဆရာဆန်းကတော့ချင်းပြင်းနေတိတိမ်မြို့နယ်ကနေပြီးတော့စာရေးလာတာပါ
ကျွန်တော်ဟာ VOA ရဲ့ပင်နိုင်သောတာရှင်တူဖြစ်ပါတယ်ကျွန်တော်နာမည်ကဦးကျင်ခေါ်ဆွန့်ဖြစ်ပြီးချင်းပြည်နယ်တိရိမ်မြို့နယ်လိုင်ပုံးရွာမှာမွေးဖွားခဲ့ပါတယ်ရှစ်တန်းအထိကျွန်တော်တို့တွဲပတ်အလဲတန်းကျောင်းလိုင်ပုံးမှာတက်ပြီးတော့အထက်က6ဘိုးတထောင်ရခိုင်စိန်ဘောကျောင်းကနေ1982မှာဆယ်တန်းအောင်ပြီးတော့ရန်ကုန်တက္ကသိုလ်ကနေ1989မှာယူပဗေဒအဓိကနဲ့ဘွဲ့ရခဲ့ပါတယ်အခုတော့လွတ်လပ်သောဧဝံဂေလိအသင်းတော်မြန်မာပြည်ရဲ့ဒုဥက္ကဋ္ဌဖြစ်တဲ့တောင်ကြရဌာနချုပ်ဖြစ်တဲ့တာဟန်ကလေးမြို့မှာနေထိုင်လျက်ရှိပါတယ်အခုတော့ VOA ဆွဲဆောင်ကြမ်းတစ်ခုလို့ဖြစ်ပါတယ်ရေဒီယိုကနေလည်းအမြဲလိုလိုနားထောင်တဲ့အပြင်အင်တာနက်ကလည်းဖတ်ရှုလေးရှိပါတယ်ဆက်လက်ပြီးတော့ VOA အတွန်းရှိပါစေကျွန်ုပ်ကိုးကွယ်နေတဲ့အသက်ရှင်သောဘုရားသခင်လည်းကောင်းကြီးပေးပါစေလို့ဆုတောင်းမေတ္တာပို့သအပ်ပါတယ်ဗျာ VOA ဝန်ထမ်းအားလုံးကျမ်းမာချမ်းသာကြပါစေ
ချင်းပြည်နယ်တီးတိမ်မြို့နယ်ကနေပြော VOA အစီအစဉ်တွေကိုနားဆင်အားပေးတာဖြစ်ပါတယ်VOA ကထုတ်လွှင့်ပေးခဲ့တဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ဒီသတင်းအကြောင်းအရာတွေကိုနားဆင်ပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတဲ့အစာတွေကိုလည်းပြောပြပေးကြပါရစေ။အနောက်တကားပြည်ထောင်ဝင်ကြီးဟောင်းဦးခင်ရေးအမည်အပိုင်းတစ်ဆိုပြီးတော့ VOA ကထုတ်လွှင့်ပေးသွားခဲ့တဲ့ဒီအဂုလကောင်မှာထုတ်လွှင့်ပေးသွားခဲ့တဲ့တွေးဆုံမင်းမြန်ခန်းကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်ကတော့သောရရှင်ဦးလထွန်းဖြစ်ပါတယ်။ဒီသောရရှင်က
ရကန်ပြည်နယ်အရေးထိပ်တန်းအကြောင်းအရာမှာ VOA ကအချိန်နဲ့တပြေးညီသတင်းတွေတွေးဆုံမင်းမြန်ခန်းတွေမှာရိုဟင်ညာအရေးမှာဓာတ်ရိုက်တာဝန်ရှိတဲ့ဝန်ကြီးဟောင်းနဲ့တွေ့ဆုံမင်းမြန်ခန်းကအထူးစိတ်ဝင်စားဖို့ကောင်းပါတယ်။ရခိုင်ပြည်နယ်လွတ်မြောက်ရေးလုပ်နေတယ်ဆိုတော့ ALP တို့ AA တို့အတန်ဒီမကြရလို့တခုခုလိုနေတယ်ထင်ပါတယ်။ဒေါ်စောမြရာဇာလင်းတို့ AA တို့ရဲ့အတန်ဒီလဲကြားကျင်ပေမဲ့စက်ကွန်မြင်းဆောင်တစ်မတရားအသင်းပုံမှတ်ကိုလည်းကြောက်ရပါသေးတယ်။ဝန်ကြီးဟောင်းနဲ့အပိုင်းနှစ်ကိုစောင့်မျှော်နေပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါဒါကတော့ဒီရန်ကုန်ရုံးခွဲကိုရောက်ရှိနေတဲ့ဒီ VOA ဝိုင်းတော်သူဒေါက်ခင်မျိုးသက်ဝင်းကြီးဟောင်းဦးခင်ကြီးနဲ့မေးမြန်းခဲ့တာကိုအပိုင်းနှစ်ပိုင်းခွဲပြီးတင်ဆက်ပေးသွားခဲ့တာဖြစ်ပါတယ်။နောက်တော့ရှင်အောင်သက်ထွန်းကလည်းဒေါက်ခင်မျိုးသက်ပြောသွားတဲ့အထက်မှာအဖြေတွေပါပြီးသားပါတယ်။ဘာကြောင့်မလုံးနိုင်တယ်လဲလို့မေးသွားတယ်။မဖြေနိုင်ဘူး။အန်အော်ဘောတော့ကောင်းတယ်။မိုးချရွှေကိုရီရဲ့အစွမ်းပေါ်လို့မှတ်ချက်ပေးသွားပါတယ်။တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့ကြားဖြတ်ပြီးတော့တော်ရရှင်တွေကိုနောက်တိုင်းဒေးလီတပုတ်နဲ့ဖျော်ပြပေးကြပါမယ်။သချင်းနာမည်က Something Just Like That ဖြစ်ပြီးတော့ Chainsmoker အဖွဲ့နဲ့ Coldplay တို့ပူးရဲပြီးတော့တည်ဆူထားတာဖြစ်ပါတယ်။ Chainsmoker အဖွဲ့ရဲ့သချင်းတော်တော်များများပဲနံပါတ်ထိပ်စီးသချင်းတွေဖြစ်သွားပြီးတဲ့နောက်မှာသူ့ရဲ့ Memories Do Not Open ဆိုတဲ့တေးတပြား Billboard အကောင်ဆုံးတေးတပြားစင်းမှာထိပ်ဆုံးချိန်တာပါ။အဲ့ဒီထဲမှာတော့အခုဖွင့်ပေးမယ့် Something Just Like That ဆိုတဲ့သချင်းလေးပါတာဖြစ်ပါတယ်။နားထောင်မှုပေါင်းတန်60ရောင်းချရမှုပေါင်း36,000လို့နဲ့စုစုပေါင်းရောင်းချရမှုညီမြချင်းချတွေ့ကြည့်မယ်ဆိုရင်တော့တပြားရောင်းချရမှုပေါင်းက2,000နဲ့ညီမြတာပါ။ Something Just Like That သချင်းကိုနားထောင်ကြည့်အောင်ပါနော်။ Chainsmoker အဖွဲ့နဲ့ Coldplay တို့ပူးရဲပြီးတော့တည်ဆူထားတာဖြစ်ပါတယ်။
I've been reading books of old, the legends and the myths, Achilles and his gold, Achilles and his gifts, and Spider-Man's control, and Batman with his fist. And clearly I don't see myself upon that list, but she said, where'd you wanna go? How much you wanna risk? I'm not looking for somebody with some superhuman gifts, some superhero, some fairy tale bliss, just something I can turn to, somebody I can kiss. I want something just like this. Do 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 do
ကအဖွဲနဲ့ Coldplay တို့ပူးတဲ့တည်ဆူထားတဲ့ Something Just Like That ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါရှင်။ဒေါ်ရရှင်နေကိုမြမသချင်းလေးတပုတ်နဲ့လည်းနောက်ပိုင်းမှာမြစ်တာတေးလက်ဆောင်ပေးဖို့ရှိပါရနော်။အခုဆက်ပြီးတော့ဒေါ်ရရှင်နေရေးလာကြတဲ့စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားမှာဖြစ်ပါတယ်။ပထမအဦးဆုံးပညာရေးတို့နောက်တော့ပညာရေးဌာနဝန်ထမ်းတို့ကနေပြီးရေးလာတဲ့ဒီဒေါ်ရရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြခြင်းပါရနော်။ကျွန်တော်ကကျောင်းဆရာတူဖြစ်ပါတယ်ပညာရေးနဲ့ပတ်သက်လို့စိတ်ထဲမှာဘဝင်မကြလို့ဒီစာကိုရေးလိုက်ရပါတယ်ဆိုတော့စာရေးလာသူကတော့ဥကိုမောင်ဖြစ်ပါတယ်
ကျောင်းတွေမှာဆရာဆရာမတွေလုံလောက်အောင်လဲမခန့်ပေးပါဘူးဆရာဆရာမကမပြည့်စုံခိုင်းလိုက်တဲ့အလုပ်တွေကများမလုပ်နိုင်ရင်ထွက်ဆိုတာကပါပါသေးတယ်ကျောင်းအောင်ကြီးတွေခင်ဗျာလဲအလုပ်တွေကများတယ်လို့စာကလည်းကိုယ်တိုင်ဝင်သင်ရတဲ့တနာဖို့ကောင်းပါတယ်အခုဆိုရင်လှုပ်သက်30ပြည့်တဲ့ဝန်ထမ်းတွေကလည်းလှုပ်သက်ပင်စနစ်တင်ကုန်ကြပါပြီဒါပညာရေးအတွက်အခြေအနေမကောင်းတာကိုဖော်ပြတာပါပညာရေးဝန်ကြီးအနေနဲ့အောက်ခြေကဝန်ထမ်းတွေရဲ့ဘဝတွေကိုဝင်ကြည့်စေချင်ပါတယ်အထက်ကနေအမိန့်တွေအမျိုးမျိုးပေးမနေပဲအရေးမပါတဲ့စီရင်စရာတွေလည်းမလုပ်ခိုင်းပါနဲ့တင်ကြားရေးကိုတိရောက်အောင်ဆရာဆရာမတွေပြည့်စုံအောင်ခံထားပေးပါလို့ပြောချင်ပါတယ်တန်းတန်းစင်းဆရာဆရာမတွေကိုမြန်မြန်ခန့်ထားပေးပါလို့ပညာရေးဝန်ကြီးကို VOA ကနေတစ်စစ်တင်ပြအပ်ပါတယ်ခင်ဗျာ
ကျောင်းတွေမှာဆရာဆရာမတွေပြည့်စုံလုံလောက်အောင်ခံထားပေးပါဆိုပြီးတော့ဒီတော့ရှင်ဥက္ကမောင်တောင်းဆိုလာပါတယ်ရှင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့ပေးစာကိုလည်းဆက်ပြီးဖော်ပြပေးချင်ပါတယ်နော်။မြမပြည်သားတွေအားလုံးစိတ်သက်ပြောင်းဖို့လိုအပ်ပါတယ်ဆိုပြီးတော့ညောင်လေးပင်မြို့မြို့မတုံရွာတည့်ရက်ကမန်ချီဖားခက်ဆိုတဲ့သောရရှင်စာရေးလာတာပါ။
မြမပြည်သားအားလုံးစိတ်သက်ပြောင်းဖို့ဆိုတာကြေပြန့်လုံးပါလေလုပ်ငန်းကြီးလုပ်တဲ့ကုမ္ပဏီတချို့ကိုတာဝန်မမဲ့ဖို့အရင်ဆုံးတိုက်တွန်းပါအောင်ညောင်လေးပင်မြို့ရွာတိရက်မှာလန်တိုးချဲ့ရေးကုမ္ပဏီဟာတရားချဲ့ပြီးထွက်လာတဲ့မြေစာတွေကိုချောင်းထဲစီးတဲ့ပြွန်ပေါက်ဝါမှာပုံထားတဲ့အတွက်ရေတွေချောင်းထဲမဆင့်နိုင်ပဲအိမ်တွေရဲ့ရှေ့မှာအိုင်နေတဲ့အတွက်အနံ့အသက်လည်းမကောင်းအိမ်ရှေ့မြေသားတွေလည်းပျက်စီးကုန်ပါတယ်အဲ့ဒီကုမ္ပဏီကိုတာဝန်မမဲ့ဖို့ပြောပေးပါအောင
်ကုမ္ပဏီနေနဲ့တာဝန်မမဲ့ဖို့တက်ဆိုင်ရာကပြောပေးပါဆိုပြီးတော့ဒီသောရရှင်ညောင်လေးပင်ကမန်ချီဘာခက်အစာရေးပန်ကြားလာပါတယ်ရှင်VOA သောရရှင်နေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းများရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာဝိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးကြပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြား Radio နဲ့ Online စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း voa bammis news ဆိုတဲ့ voa မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရရှင်နေစီကပြောစရာရှိတာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။စခိုင်းတိုင်းဝမ်းသူမျိုးနယ်ကကိုမိုးထက်အကာကတော့ရဝေးကအချက်တငယ်ချင်းတွေအားလုံးအတွက်တချင်းလေးတစ်ပုဒ်တောင်းပါတယ်တဲ့ဖြူဖြူကြော်သိန်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ဒေးတောင်းလာတဲ့သောရရှင်ကတော့နာမည်လဲပြောချိန်မရလိုက်ပေမဲ့တယ်လီဖုန်းကကြာသွားပါတယ်သူကလည်းဒီဖြူဖြူကြော်သိန်းတည်ဆူထားတဲ့ဒီတချင်းလေးကိုပဲတောင်းဆိုထားတာပါဒါကြောင့်မလို့ဒီတစ်ပတ်တော့ဒီဖြူဖြူကြော်သိန်းရဲ့အရှုံးထက်ပိုသောဆိုတဲ့တချင်းလေးနဲ့ဒီတစ်ပတ်ဖြောပြပေးကြပါတယ်နော်ဒေတောင်းတဲ့သောရရှင်တွေရောသူရဲ့ဒီရဝေးကအချက်တငယ်ချင်းတွေအားလုံးရောတိချစ် VOA သောရရှင်တွေရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်ဘိုးရင်းနဲ့ချွဲနေတာတောင်းငါအဖြစ်ချီတယ်လားအရကေကိုနာမလဲတော့ပါမင်းရှာတဲ့ပြဿနာအဖို့ရန်ဆောင်နာရင်းနဲ့တာယာနေလိုက်တာ心空间不够你那张啊那是不是你了正盼个拼命的战恁的把我们好了那哈喽大家马上没地地你了把我们的我们就打扰你哈马起的吧난유밤예랑가보아쇼베타내로드드냐그리고공감시시메드라이다심바네싱에야드냐드쿠마아파마드마난저스모소야야스피드츠렛데바내사이래가다산미야망니마티로바
ဖြူကြော်သိန်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွှာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်ပြိုရီကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ချမ်းဖန်ကပြင်းပြင်းကြတာလင်းတဘာဝမဟုတ်လား။မဟာလူသားတည်းမှနာမင်းသိသေးရဲ့လား။ဘာကောမတော်မတူတာတော့နေဟာမချိနာပါ။အတိုင်းယူပါမြဲခံရဘဝအရှုံးပေးထား။နေလို့တည်းများတွေကို
မြန်မာပြည်ကပိဇာခန္ဓာကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာစောင့်မျှော်နှာစင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးဥစီတူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုထုတ်လွှင့်ပေးပါမယ်အချုပ်ချာအာဏာဘက်အခါထိပါခံရနိုင်တယ်လို့ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါရဲ့ရှင်
ပြည်ခဲ့တဲ့စက်တင်ဘာ21ရက်နေ့ကနေပြည်တော်ပုဗ္ဗသီရိမြို့နယ်ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီခြံဝင်းထဲမှာအမျိုးသားလုံခြုံရေးကိုချိန်ချောက်လာသည့်ရခိုင်ပြည်နယ်အရေးဆွေးနွေးပွဲဆိုတဲ့ခေါင်းစဉ်နဲ့ဟောပြောပွဲတစ်ခုကျင်းပပြုလုပ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကလည်းအလားတူဆွေးနွေးပွဲမျိုးကိုတမတော်နဲ့ပြည်ခိုင်ပြုပါတီကကမကထလုပ်ပြီး၄ချိန်လောက်ကျင်းပပြီးပါပြီ။ထူးခြားတာကတော့အဲ့ဒီနေ့ကဟောပြောသူတွေထဲမှာသမရဦးသိန်းစင်အစိုးရလက်ထက်ကာကွယ်ရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့အငြိမ်းစားဒုဗိုလ်ချုပ်ကြီးဝေလွင်နဲ့နိုင်ငံရေးဝန်ကြီးဟောင်းဦးကနမောင်လင်တို့ပါဝင်ပြီးသူတို့ပြောတဲ့အထဲမှာလက်ရှိရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်လူမျိုးတုံးတပ်ဖြတ်မှုလူခွင့်ရေးချိုးဖောက်မှုတွေနဲ့ဆွတ်ဆွဲနေတာတွေဟာနောက်တစ်ချိန်နိုင်ငံတကာစစ်ခုံရုံးမှာဆွဲချက်တင်နိုင်အောင်မြန်မာနိုင်ငံကိုနိုင်ငံတကာတပ်တွေအတားအဆီးမရှိဝင်နိုင်အောင်ဖန်တီးတဲ့ထောင်ချောက်ဖြစ်တယ်ဆိုတဲ့အထိပြောဆိုခဲ့ကြပါတယ်သူတို့ဘာတွေပြောဆိုခဲ့ကြသလဲလက်ရှိရခိုင်ပြည်နယ်မြောက်ပိုင်းကပြည်ထနာဟာသူတို့ပြောသလိုအချုပ်ချာအာဏာထိပါခံရသည့်အထိဖြစ်လာနိုင်မလားဆိုတာကုတပတ်ဆွေးနွေးတင်ပြသွားပါမယ်
ဒုဗိုလ်ချုပ်ကြီးဟောင်းဝေလွင်ကရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကို1998ခုနှစ်ကဥရောပတိုက်ကိုဆိုဗိုမှာဖြစ်သွားခဲ့တဲ့ဖြစ်ရပ်တွေနဲ့နှိုင်းယှဉ်ပြောဆိုခဲ့ပါတယ်။ခရစ်ယာန်အများစုနေထိုင်တဲ့ကိုဆိုဗိုပြည်နယ်တွေအိမ်နီးချင်းနိုင်ငံတွေကမွတ်စလင်တွေအတင်းဝင်ရောက်သွေးနှောတားဖောက်ခံခဲ့ရပြီးမွတ်စလင်တွေလက်ထဲရောက်ခဲ့တယ်။နောက်ပိုင်းပဋိပက္ခအရှိန်မြင့်လာတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အခွင့်ပြုချက်မရဘဲနေတိုးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးအချုပ်ချာအာဏာဆုံးရှုံးသွားရတယ်လို့ဆိုပါရယ်။ဒါအပြင်လက်ရှိအချိန်ဖိလစ်ပိုင်နိုင်ငံမာရဝီမြို့ကိုအစိုးရအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်လို့လက်ရှိအချိန်ထိအစိုးရတပ်တွေကပြန်တိုက်နေရတဲ့အကြောင်းထိုင်းနိုင်ငံတောင်ပိုင်းမှာဆိုရင်လေဖုံးတော်ကြီးတွေဟာလုံခြုံရေးအဆောင်တွေလိုက်ပါပြီးမှစွန့်ခံထွက်ကြရတယ်လို့ကျောင်းတွေမှာလည်းလုံခြုံရေးချပြီးမှစာတင်နေရတဲ့အကြောင်းအခုရခိုင်ပြည်နယ်မြောက်ပိုင်းဟာအဲ့ဒီအခြေအနေမျိုးဖြစ်လာနေပြီလို့သူကပြောပါတယ်။နိုင်ငံတိုင်းဝန်ကြီးဦးဝနမောင်လင်ကတော့အမျိုးသားလုံခြုံရေးနဲ့အချုပ်ချာပိုင်ဆိုင်မှုပိုင်နဲ့နေမြေတည်တဲ့ခိုင်မြဲရေးကိုလုံးဝအထိပါမခံနိုင်တဲ့အကြောင်းရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုကုလသမဂ္ဂမျက်နှာစာမှာသုံးစွဲနေတာကိုလုံးဝလက်သင့်မခံတဲ့အကြောင်းအဲ့ဒီဒေသမှာ1982နိုင်ငံသားဥပဒေအတိုင်းအတိအကျဆောင်ရွက်ရမှာဖြစ်ကြောင်း ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလက်မခံတဲ့အကြောင်းအကြမ်းဖက်တိုက်ဖျက်ရေးနဲ့လူ့အခွင့်အရေးဆက်ဆက်တာကိုလက်မခံတဲ့အကြောင်းဘင်္ဂါလီပြည်ထနာကိုဘာသာရေးဖိနှိပ်ခွဲခြားမှုအဖြစ်ပုံဖော်တာကိုလက်မခံတဲ့အကြောင်းစသဖြင့်ပြောဆိုသွားခဲ့ပါတယ်။တကယ်တော့သူတို့နှစ်ယောက်ပြောနေတဲ့ ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုပြည်ခိုင်ဖြိုးပါတီတာမကပြည်ရင်းပြည်ပဘယ်သူကမှထောက်ခံတာမဟုတ်ပါဘူး။American ပြတိန်ပြင်သစ် Russia တရုတ်စတဲ့နိုင်ငံကြီးတွေကအကြမ်းဖက်အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလုံးဝလက်မခံဘူးဆိုတာပြက်ပြက်သားသားပြောထားပြီးသားပါဒါရင်မကအိန္ဒိယအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းအဲ့ဒီ ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုလက်မခံဘူးလို့ပြောဆိုထားပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုရင် ARSC အဖွဲ့ကိုနှိမ်နှင်းဖို့သူတို့လည်းမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အထိပြောဆိုထားပြီးပါပြီ
တကယ်တော့သူတို့နှစ်ယောက်ပြောနေတဲ့ ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုပြည်ခိုင်ပြိုးပါတီသာမကပြည်ရင်းပြည်ပဘယ်သူကမှထောက်ခံတာမဟုတ်ပါဘူး American ဗြိတိန်ပြင်သစ် Russia တရုတ်စတဲ့နိုင်ငံကြီးတွေကအကြမ်းဖက်အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလုံးဝလက်မခံဘူးဆိုတာပြက်ပြက်သားသားပြောထားပြီးသားပါဒါတွေမကအိန္ဒိယအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းအဲ့ဒီ ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုလက်မခံဘူးလို့ပြောဆိုထားပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုရင် ARSC အဖွဲ့ကိုနှိမ်နှင်းမှုသူတို့လည်းမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အထိပြောဆိုထားပြီးပါပြီ။လက်ရှိပြဿနာနဲ့ပတ်သက်ပြီးနိုင်ငံတကာကပြောနေကြတာဟာ ARSC အကြမ်းဖက်အဖွဲ့ကိုမြန်မာတပ်မတော်ကတိုက်ခိုက်ချေမှုန်းတဲ့ကိစ္စမဟုတ်ပါဘူး။ ARSC အကြမ်းဖက်အဖွဲ့ကိုတိုက်ခိုက်ရမှာတပ်မတော်အနေနဲ့လိုအပ်ရင်ဘယ်နိုင်ငံကလုံခြုံရေးအဖွဲ့စည်းတွေနဲ့မဆိုပူးပေါင်းဆောင်ရွက်လို့တောင်ရနိုင်ပါသေးတယ်။လက်ရှိနိုင်ငံတကာကပြောနေတာဟာသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေကြတဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေအသက်လူပြီးဘင်္ဂလားဒေ့ရှ်ဘက်သိမ်းနဲ့ချီထွက်ပြေးသွားတဲ့ကိစ္စသူတို့နေအိမ်တွေမိရှို့ဖျက်ဆီးခံရတဲ့ကိစ္စလူခွင့်ရေးမရဘဲဖိနှိပ်ခံရတဲ့ကိစ္စစတာတွေပဲဖြစ်ပါတယ်ဒီကိစ္စကိုအကောင်းဆုံးဖြေရှင်းပေးဖို့ပါ
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးစစ်ဘိုလ်ချုပ်ဟောင်းတွေနဲ့မြမတက်မတော်ခေါင်းဆောင်တွေအတွက်တိတ်မဝေးလှသေးတဲ့သမိုင်းသင်ခန်းစာပူပူနွေးနွေးကြီးရှိပါသေးတယ်
အဲ့ဒါကတော့အရင်ဆက်အာနာရှင်ဗိုလ်ချုပ်ကြီးနေဝင်ဖန်တီးခဲ့တဲ့တရုတ်ဗမာအရေးခင်ဖြစ်ပါတယ်1969ဇွန်လမှာတရုတ်ဗမာအရေးခင်ဖြစ်ပြီးရန်ကုန်နဲ့နေမြို့အတော်များများမှာတရုတ်လူမျိုးတွေအသက်ခံရအကြမ်းဖက်ခံရတရုတ်တန်ရုံတိုက်ခိုက်ခံရမှုတွေဖြစ်ပေါ်ခဲ့ပါတယ်ဒီပဋိပက္ခကြီးဖြစ်ပွားပြီးတဲ့နောက်မြန်မာပြည်ပေါက်တရုတ်လူမျိုးအတော်များများမြန်မာပြည်ကနေစွန့်ခွာထွက်ပြေးကြပါတယ်။မြန်မာနိုင်ငံတွင်းခုလိုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတရုတ်ကွန်မြူနစ်ပါတီနဲ့တရုတ်အစိုးရခေါင်းဆောင်တွေအလွန်စိတ်ဆိုးပါတယ်။ဒီလိုနဲ့တရုတ်နိုင်ငံနဲ့ဝင်ရောက်ခိုလုံနေတဲ့ကချင်စစ်ဘိုနော်ဆိုင်ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်အပါအဝင်အင်အားစုတချို့ကိုမြန်မာပြည်ကွန်မြူနစ်ပါတီဘကပအလံအောက်မှစူးစီးပေးပြီးတရုတ်ဗော်လန်တီယာတပ်ဖွဲ့တွေက1968ခုနှစ်ဇန်နဝါရီလ1ရက်နေ့မှာရှမ်းပြည်နယ်ကိုလက်နက်လူအင်အားအလုံးအင်းနဲ့ဝင်ရောက်တိုက်ခိုက်ပါတော့တယ်။ပြောရရင်အဲ့လိုအခြေအနေမျိုးဟာအချုပ်ချာအာဏာထိပါခံရတာဆုံးရှုံးတာဆိုတဲ့အခြေအနေမျိုးပါဒီကနေ့ဝတ်တပ်ဖွဲ့တွေစိုးမိုးထားတဲ့နေမျိုးကိုကြည့်ရင်အချုပ်ချာအာဏာအမှတ်လက္ခဏာလုံးဝမရှိတာတွေ့မြင်ရမှာပါတကယ်တော့အဲ့လိုအချုပ်ချာအာဏာဆုံးရှုံးတဲ့အထိဖြစ်ရတာဟာဆရာနာရှင်တယောက်ရဲ့အမျှော်မြင်မဲ့မှုအမျိုးသားရေးဆိုပြီးအစွန်းရောက်မှုတွေကြောင့်ဖြစ်တယ်ဆိုတာသင်ခန်းစာယူနိုင်ပါတယ်လက်ရှိရခိုင်ပြည်နယ်ကမွတ်စလင်တွေပြည်တနာမှလည်းအလားတူပါပဲအရင်ဆရာနာရှင်တွေအမျှော်မြင်နေခဲ့လို့အရင်အချင်းမဲ့ခဲ့လို့နှစ်ပေါင်း90ကျော်တိုင်အောင်ပြေလည်အောင်မဖြေရှင်းနိုင်ခဲ့ပါဘူးမဖြေရှင်းနိုင်ရုံမက2012ခုနှစ်မှာတခါ2016ခုနှစ်မှာလက်ရှိ2019ခုနှစ်ဩဂုတ်လမှာပြည်တနာမီးပွားကြီးတွေထပ်ခါပေါ်ပေါက်လာတာဖြစ်ပါတယ်ဒါတွေကိုအမျိုးသားရေးပြည်တနာတကဘာလုံးကအမှားငါတို့ကအမှန်ဆိုပြီးပြောနေလို့လည်းမပြေလည်ပါဘူး
။တကြောက်ရခိုင်ပြည်နယ်ကပြိပခပြဿနာတွေနဲ့ပတ်သက်ရင်တမတော်ပြည်ခံပြုတ်ပါတီနဲ့ဒုံဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့ပါအမျိုးမြင်ရှိရှိအချုပ်ချာအာဏာမထိပါအောင်တိုင်းပြည်အကျိုးရှိအောင်နိုင်ငံတကာအသံဝင်ကလည်းလက်ခံအောင်ပူးပေါင်းဖြေရှင်းသင့်ပါတယ်။အယက်သားတွေကိုထိခိုက်မှုအနည်းဆုံးဖြစ်စေတဲ့နည်းနဲ့အကြမ်းဖက်သမားတွေကိုပြက်ပြက်သားသားချေမှုန်းပေးဖို့လိုပါတယ်။ဒီလိုအကူအညီပေးခြင်းတည်သားလျင်ရခိုင်ပြည်နယ်ကိုကိုဆိုဘိုလိုဖိလစ်ပိုင်ကမာရာဝီလိုထိုင်းနိုင်ငံတောင်ပိုင်းလိုအချုပ်ချာအာဏာထိပါခံရတဲ့အဖြစ်မျိုးမရောက်အောင်တားဆီးနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ခုစီတူအောင်မြင်ရပြည်တွင်သတင်းတုံသက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှပုံမှန်နားဆင်နိုင်မှာဖြစ်ပါတယ်ရှင်
ဒရရှိမြန်ခင်ဗျာရခိုင်ပြည်ပခါကြောင့်ဒုက္ခခံစားနေရသူတွေဒုက္ခသည်တွေကိုနိုင်ငံတကာအကူအညီတွေပေးတဲ့နေရာမှာရခိုင်ဒေသတွင်းမှာရှိတဲ့လူမှုအသိုက်အဝန်းအားလုံးအတွက်မြတ်မြတ်တတဖြစ်စေဖို့လိုလားတယ်လို့မြန်မာတာဝန်ရှိသူတွေဘက်ကပြောနေပါတယ်။နိုင်ငံတကာအကူအညီတွေရခိုင်ဒေသကိုလွတ်လွတ်လပ်လပ်နဲ့မြတ်မြတ်တတပေးနိုင်ဖို့အတွက်အခြေအနေတကယ်ရောရှိရလား။နောက်နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုအထောက်ပံ့တွေအပေါ်မှာဘယ်လိုသဘောရပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ဆွေးနွေးလူတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြပါတဲ့တို့ရရှင်တွေကိုကြိုဆိုပါရခင်ဗျာ။
လာမယ့်အင်္ဂါညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြက်နေသေးတဲ့ကိုငိမ့်ချန်းနဲ့မအေးတနာကျော်တို့အစီအစဉ်တင်ဆက်ပေးထားတဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရအောင်ပါရှင်။
စက်တင်ဘာလ10ရက်နေ့ကဂျပန်နိုင်ငံဂီဖူခရိုင်တွင်ပြေးဆွဲတဲ့လော်ကယ်ရထားတစ်စင်းမှာတော့ခီးသွွားတွေကိုရထားပေါ်မှာချစ်စရာကြောင်တွေကကြိုးစုခဲ့တာပါလမ်းပေါ်မှာလေလွင့်တဲ့ကြောင်တွေကိုတက်ပြစ်တဲ့ကိစ္စကိုအများသတိပြုအာရုံစိုက်လာအောင်ဆိုပြီးရည်ရွယ်ပြီးလှုံ့ဆော်မှုတရအနေနဲ့လော်ကယ်ရထားစီမံခန့်ခွဲသူနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတရပူးပေါင်းပြီးတော့လုပ်တဲ့အစီအစဉ်ဖြစ်ပါတယ်ရထားထဲမှာတော့အကြောင်ကောင်30လောက်သွာလာနေပြီးခီးသည်တွေကအဲ့ဒီကြောင်တွေနဲ့ချော့မြူကစားနိုင်ပါတယ်။ပိုင်ရှင်မဲ့ဖြစ်နေတဲ့ကြောင်နှစ်ကောင်ကိုမွေးစားထားတဲ့ဟိုင်ကိုခရိုင်မှာနေထိုင်တဲ့ခီးသွွားတူဖြစ်တဲ့မေကိုဟာယာရှိကတော့ဒီစီစဉ်တော့ပိုင်ရှင်မဲ့ဖြစ်နေတဲ့ကြောင်တွေနဲ့သူတို့ရဲ့အခြေအနေကိုအလုံးကအယုံဆိုင်အလေးထားလာစေနိုင်ပြီးတော့ထိရောက်တဲ့နိလန်ဖြစ်တဲ့ဆိုပြီးတော့ဒီစီစဉ်ကိုသူကချီးကျူးပါတယ်။ဒီစီစဉ်ကိုယူရိုရထားလုပ်ငန်းနဲ့ GT Cafe ကြောင်ဆောက်ရှောက်ရီ အဖွဲ့တို့ကပူရွေးပြီးတော့စီစဉ်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းအတွင်းကဂျပန်နိုင်ငံမှာစောင့်ရှောက်ရေးကိဟာတွေရောက်လာတဲ့ပိုင်ရှင်မဲ့အကြောင်းအရေးအတွက်ရောတက်ပြက်ခံရတဲ့အကြောင်းအရေးအတွက်ရောကြာဆင်းလာပေမဲ့လို့ကျောင်းတွေကိုတက်ပြက်မှုလုံးဝရပ်တန့်ဖို့အထိရည်ရွယ်ပြီးတော့သူတို့ကဒီလိုလုပ်ကြတာပါ။ဂျပန်နိုင်ငံမှာကျောင်းထက်ခွေးကိုပို့ပြီးတော့ငွေကြပေမဲ့လို့ကိန်းကနန်းတွေအရကျောင်းမွေးသူအရေးအတွက်ကလည်းအခုတိုးလာနေတာပါ။ဂျပန်တနိုင်ငံလုံးမှာကျောင်းအရေးအတွက် 6.8 တန်းရှိပါတယ်ရှင်။
အင်္ဂလန်နဲ့ဥရောပမှာစားလေစားထားရှိတဲ့လက်ပူတင်လို့ခေါ်တဲ့ဝက်သွေးအမဲသွေးနဲ့လှုပ်ထားတဲ့ sausage ပြည့်ပြိုင်ပွဲတစ်ရက်ကိုအင်္ဂလန်နိုင်ငံမြောက်ပိုင်းမှာကျင်းပနေတာပါပြောရရင်တော့ဒီပြိုင်ပွဲဟာနှစ်ပေါင်း100ကျော်တက်တန်းရှိလာတဲ့ဒေသရဲ့အစဉ်အလာတစ်ခုလို့ဖြစ်နေတာပါအခုပြိုင်ပွဲကိုတော့ဗြိတိန်နိုင်ငံမန်ချက်စတာမြောက်ပိုင်း15မိုင်လောက်ဝေးတဲ့ Ransbottom လို့ခေါ်တဲ့အင်္ဂလန်မြောက်ပိုင်းကျေးရွာလေးတစ်ခုမှာစက်တင်ဘာလ10ရက်နေ့ကကျင်းပခဲ့တာပါပြိုင်ပွဲဝင်သူတဦးချင်းအနေနဲ့အမြင့်မှာတင်ထားတဲ့6ပေါင်ခွဲအလေးချိန်ရှိတဲ့ယော့ရှိုင်ယာပူတင်းမုတ်ပြားတွေကိုအောက်ဖက်ကိုကြာလောင် Black Sausage လုံးနေနဲ့3ချိန်ပြစ်ချခွင့်ရှိပါတယ် Wolfhampton ကအသက်45နှစ်အရွယ် IT ကျွမ်းကျင်ဝန်ထမ်းတဦးကယော့ရှိုင်ယာပူတင်း5ခုကိုအောက်ကိုပြစ်ချနိုင်ခဲ့ပြီးတော့2019ခုနှစ်ရဲ့ချန်ပီယံဆုကိုရရှိသွားပါတယ်အစင်အလာပူတင်းပြစ်ပြိုင်ပွဲကြောင့်ဒီမျိုးလေးကိုလူထောင်နဲ့ချီရောက်ရှိလာပြီးတော့15ရာစုနှစ်လောက်တုန်းကတော့အင်္ဂလန်ရဲ့နှင်းစီစစ်ပွဲများလို့ဆိုတဲ့အချိန်ကာလကိုပြန်ပြီးအမှတ်ရစေပါတယ်။ရှေးလူကြီးတွေရဲ့အဆိုအရတော့အဲ့ဒီစစ်ပွဲမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်နေတဲ့လေးမြားကြီးတွေကုံသွားတဲ့အခါယော့ရှိုင်ယာပူတင်၊ဘလက်ပူတင်ဆော့ဆေ့ချ်တို့နဲ့အပြန်အလှန်ပစ်ပေါက်ကြတယ်လို့ဆိုပါတယ်။ယော့ရှိုင်ယာပူတင်ကတော့ထောဘတ်နဲ့လှုပ်ထားတဲ့ဗြိတိန်အစားအစာတစ်ခုဖြစ်ပြီးတော့ဘလက်ပူတင်ကတော့ဝက်သွေးဝက်စီတွေကိုအေးခံခဲထားပြီးဝက်ဥတဲ့ပြန်ထပ်နာလှုပ်ထားတဲ့ဆော့ဆေ့ချ်တစ်မျိုးဖြစ်ပါတယ်။
ကဗတ်တလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနာဆင်ခဲ့ကြရတာဖြစ်ပါလေရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်ညနေ12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့လည်းနာဆင်နိုင်ကြပါတယ် VOA Internet ဆက်မျက်နှာကတော့ burmese@voanews.com ဖြစ်ပါတယ်ကျမတို့ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တနင်္လာနေ့မနက်ဖက်1နာရီစာအစီအစဉ်တွေကိုနာဆင်နေရတာဖြစ်ပါလေရှင်အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ဆက်ပြပြပေးပါဦးမယ်ရှင်
။ဂျာမနီထူထူရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အင်္ဂလာမာကယ်ဟာ၄ချိန်မြောက်တက်တန်းအတွက်ထပ်ပြီးအနိုင်ရသွားပါပြီ။လွန်ခဲ့တဲ့3လမှာမဲဆွယ်စည်းရုံးပွဲတွေစတင်ကလေးကဒီလိုရလက်ထွက်လာမယ်ဆိုတာကိုတော့ခံမှန်းထားခဲ့ကြပြီးသားပါ။ဒါပေမဲ့လည်းဝန်ကြီးချုပ်မာကယ်ရဲ့အာဏာရ Christian Democrats Party ဟာခံမှန်းခဲ့တာထက်မဲရည်အတွက်ရော့သွားပြီးလက်ရဇွန်ပါတီတစ်ခုကတော့ခံမှန်းထားတာထက်မဲရည်အတွက်ပိုရသွားတဲ့ပုံရှိပါတယ်။ဒင်္ဂလာရီနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်ထောင်ပေါင်းများစွာနဲ့သူတို့မိသားစုတွေအတွက်ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF ရဲ့အရေးပေါ်အကူအညီတွေဒါကာမြို့တော်မှာရောက်သွားပါပြီ။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားသူတွေလို့ပြောတဲ့အဲ့ဒီဒုက္ခသည်တွေကိုမြန်မာဆွေရကရိုဟင်ဂျာလို့မခေါ်ဘဲရခိုင်ပြည်နယ်ကမွတ်စလင်များလို့သုံးလုံးပြောဆိုသလိုမြန်မာလူမှုအများစုကလည်းဘင်္ဂလီဆိုပြီးတော့သုံးဆွဲပြောဆိုကြပါတယ်။ဒိမတ်နိုင်ငံကူပင်ဟေဂင်မြို့ကနေထွက်သွားတဲ့ကုနီလင်းရင်ပေါ်မှာရေတန့်ဆေးပြားတွေမိသားစုတန်ရှင်ရေးပစ္စည်းတွေရေနဲ့မိလာဆိုင်ရာပစ္စည်းတွေပလတ်စတစ်အမိုးကားတွေကလေးတွေအတွက်ကစားစရာတွေနဲ့တခြားပစ္စည်းတန်တရာပါသွားပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်ရဲဘော်ကြကြီးရွာအနီးမှာ ARSA အစွန်ရောက်ဘင်္ဂလီအကြမ်းဖက်သမားတွေအကြမ်းဖက်တိုက်ခိုက်တပ်ဖြတ်တာခံခဲ့ရတဲ့ဟိန်းနူဘာသာဝင်ရုပ်အလောင်း28လောင်းကိုလူမျိုးရေးတပ်ဖွဲ့ဝင်တွေကတနင်္ဂနွေနေ့မှာတွေ့ရှိခဲ့တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကတနင်္ဂနွေနေ့မှာပဲသတင်းထုတ်ပြန်ထားပါတယ်။သမယိုးကြောင့်ငှက်ဖျားယောဂစီးပွားတွေကိုခံနိုင်ရင်ရှိတဲ့စူပါငှက်ဖျားယောဂလို့တင်စားခေါ်ဆိုတဲ့ကြောင်းမဲ့ဖွယ်ငှက်ဖျားယောဂတမျိုးအာရှတိုက်တွင်ပြန့်နှံ့နေတာမှာမကြသေးခင်ကဗီယက်နမ်နိုင်ငံကိုပထမဆုံးချိန်ရောက်သွားပြီဖြစ်တဲ့အကြောင်းသုတေသီတွေကတောက်ကြနေမှာပြောပါရယ်အဲ့ဒီငှက်ဖျားယောဂမျိုးစောက်ကို2009ခုနှစ်ကကမ္ဘောဒီးယားမှာပထမဆုံးတွေ့ခဲ့တာပါခင်ဗျာ
စတေမလာ25ရက်နေ့တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လို့မြန်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.